Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်တော်ရှင်များခင်ဗျာ VOA American တန်ကနေ2016ခုနှစ်မေလ31ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49လို့ကနေကျွန်တော်ဆက်မှုပြပါခင်ဗျာအခုမနေ့ကအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာပါ
ကျွန်မဆွမျက်မမရှင်အီရတ်နိုင်ငံဖလူဂျာမြို့ကိုပြန်သိမ်းဖို့ကြိုးစားနေတဲ့စစ်စေးရေးအတွင်းမြို့ရဲကတချို့နေရာတွေကိုပြန်လည်သိမ်းယူနိုင်ခဲ့တယ်လို့အီရတ်အထူးတပ်ဖွဲ့ဝင်တယောက်က VOA ကိုပြောပါတယ်ဖြီခိုင်ဖြိုးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တချို့ဟာပါတီစည်းမျဉ်းတွေနဲ့အညီလိုက်တာဆောင်ရွက်ခြင်းမရှိတာကိုတုံ့ပြန်ပေးဖို့လက်ရှိဗဟိုအလုပ်မှုဆောင်ကော်မတီဝင်တချို့အပါအဝင်စုစုပေါင်း12ယောက်ကပါတီဥက္ကဋ္ဌစီကိုအိတ်ဖွင့်ပေးစာပေးလိုက်ပါတယ်ဒီလိုသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့လိုတရင်နေကြညာပြီးကြားကြမယ်အထက်မှာဆိုရင်တော့
less than 1% of our nation wears the uniform and so few Americans see this patriotism with their own eyes
ရှားဆုံးအမေရိကန်စစ်မှုသားတွေကိုကွန်ပျူတာအောက်မေ့ဝင်နေအခမ်းအနားမှာသမ္မတဥပမာပြောကြားသွားတာဖြစ်ပါတယ်တရင်လာတွေကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြပါမယ်ဒါအပြင်ရှားဆုံးစစ်သည်တဦးဖြစ်တဲ့မြန်မာနယ်ဝါအမေရိကန်နိုင်ငံသားတဦးရဲ့မိခင်ဖြစ်သူနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ဒါအပြင် NLD ပါတီကိုပြန်လဲမွမ်းမံတိဆောက်ဖို့ပြင်ဆင်နေပြီဆိုတဲ့အကြောင်းပြီးတော့ဒီနေ့တကျကွန်ဒရီစွန့်ပြေးလှုပ်ရှားမှုစတင်နေဆိုတဲ့စရတဲ့နေကိုကြားကြရဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါအခုရင်းဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ကိုရဲကောင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
အီရတ်နိုင်ငံဖလူဂျာမြို့ကို IS စစ်သွေးကြွတွေလက်ကနေပြန်သိမ်းနိုင်ဖို့စစ်စင်ရေးတစ်ခုကိုအီရတ်လုံခြုံရေးတပ်ဖွဲ့တွေကတင်းနယ်လာနေကစတင်လိုက်ပြီးတော့စစ်သွေးကြွတွေအခိုင်အမာခြေကုပ်ယူထားတဲ့နေရာကိုဗက်ပေါင်းစုံကနေအပြင်းထန်တိုက်ခိုက်ခဲ့တယ်လို့စစ်တပ်ခေါင်းဆောင်တွေကပြောပါတယ်။အီရတ်အထူးတပ်ဖွဲ့တွေနဲ့အထူးစစ်စင်ရေးတပ်တွေဟာမြို့ရဲကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့ပြန်လည်သိမ်းပိုက်ရှင်းလင်းနိုင်ခဲ့တဲ့နေရာတွေကိုအီရတ်ရဲတပ်ဖွဲ့စစ်တပ်နဲ့ပြည်သူ့စစ်အဖွဲ့တွေလက်ကိုလွှဲပေးခဲ့တယ်လို့အီရတ်အထူးတပ်ဖွဲ့ဝင်တယောက်က VOA ကိုပြောပါတယ်။အီရတ်တပ်တွေဘက်မှလည်းအကြဆုံးတွေရှိခဲ့ပေမဲ့အီရတ်နိုင်ငံအလံကိုမြို့ရဲကတချို့နေရာတွေမှာပြန်လည်လွှင့်ထူနိုင်ခဲ့ပြီလို့သူကဆိုပါတယ်။ IS စစ်သွေးကြွအများအပြားတိုက်ဆုံးခဲ့ပြီးတော့အရှင်ဖမ်းမိသူတွေစီကလည်းအချက်အလက်တွေသိရတယ်လို့ပြောပါတယ်။မြို့တဝိုက်မြေပြင်နဲ့လေကြောင်းတိုက်ခိုက်မှုတွေပြင်းထန်နေချိန်မှာမြို့ရဲမှာပိတ်မိနေတဲ့ရတားပြည်သူတွေအတွက်စိုးရိမ်မှုတွေရှိနေပါတယ်။ရတား800လောက်ထွက်ပြေးလွတ်မြောက်ခဲ့ပေမဲ့မြို့ရဲမှာပိတ်မိနေတဲ့သူထောင်ထဲချီကျန်နေပါသေးတယ်။IS စစ်သွေးကြွတွေဟာအရက်သားတွေကိုသူတို့အိမ်တွေထဲကနေအတင်းထွက်ခိုင်းပြီးတော့ပစ်ခတ်နေတဲ့ကြားကတအိမ်ပြီးတအိမ်ပြောင်းခိုင်းတယ်လို့ထွက်ပြေးလွတ်မြောက်လာတဲ့မိသားစုတွေကပြောပါရယ်ပြည်သူတွေဟာထိတ်လန့်ကြောက်မက်ဖွယ်အခြေအနေတွေနဲ့ရင်ဆိုင်နေကြရတယ်ဆိုတဲ့သတင်းတွေရတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံး UNHCR ကလည်းပြောပါရယ်ရှင
်အီရတ်နိုင်ငံမှာဥပဒေပြုအမတ်တွေဟာတလကြာနိုင်ငံရေးအကျက်တဲဖြစ်နေတာကိုဖြေရှင်းဖို့ရည်ရွယ်တဲ့စစ်ဆက်ညှိနှိုင်းမှုလုပ်ငန်းစဉ်တွေကိုစတင်ဖို့ပြင်ဆင်နေပါတယ်။ဒါပေမဲ့လည်းဆွေးနွေးမှုတွေစတင်ဖို့ရည်မှန်းထားတဲ့အင်ကာနေ့မတိုင်ခင်မှာပဲ IS သွေးကြွတွေကဘက်ကနက်မြို့မှာနှစ်ကြိမ်ဘုံးခွဲတိုက်ခတ်ခဲ့ကြပြီးမြို့မြောက်ဖက်မှာဖြစ်ပွားတဲ့တတိယမြောက်ပောက်ကွဲမှုကြောင့်လည်းအနည်းဆုံးလူ20ဦးထိသေဆုံးခဲ့ပါတယ်။ဒါဟာကာလတော်တော်ကြာအောင်နိုင်ငံရေးရာရှေ့တိုးနောက်ဆုံးမြောက်ပဲဖြစ်နေတာဟာအန္တရာယ်ကြီးကြောင်းသတိပေးချက်တစ်ခုလည်းဖြစ်ခဲ့ပါတယ်။အရင်ကအခုလိုဘုံးခွဲတိုက်ခတ်မှုတွေကြောင့်လက်မပေါ်ထွက်ဆန္ဒပြမှုတွေဇက်တိုက်ဖြစ်ခဲ့ပြီးအစိုးရကောင်းဆောင်တွေကိုယာဒူကနေဆင်းပေးဖို့တောင်းဆိုတာတွေကြုံခဲ့ရပါတယ်။ဝန်ကြီးချုပ်ဟိုင်ဒီယာအယ်အဘာဒီကတနင်္ဂနွေနေ့ကပါလီမန်မှာမိန့်ခွန်းပြောကြားရမှာ IS လက်ထက်ကဖော်လူဂျာမြို့ကိုတင်းယူဖို့ကြိုးပမ်းနေတာအောင်မြင်တဲ့အထိမိမိတို့ရဲ့မတူကွဲပြားမှုတွေကိုဘေးဖယ်ထားကြဖို့ပါလီမန်အမတ်တွေကိုတိုက်တွန်းခဲ့ပါတယ်။အဘာဒီဟာအဝင်ကြီးတော်တော်များများကိုတက်သည့်ပညာရှင်တွေနဲ့အစားထိုးခဲ့တာအပါအဝင်အစိုးရအဖွဲ့တွင်ပြုပြင်ပြောင်းလဲရေးလုပ်ဖို့စကြိုးစားကြတဲ့ကဥပဒေပြုအမတ်တွေအကြားမှာစိတ်ဝမ်းကွဲမှုတွေဖြစ်နေခဲ့ကြတာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်စစ်သွေးကြွတွေဘက်ကစစ်မျက်နှာပြင်ဖွင့်တိုက်ခိုက်မှုတွေတိုးလာနေတာနဲ့အတူမငြိမ်းချမ်းတဲ့တောင်ပိုင်းကဟဲလ်မန်နယ်မှာအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်58ယောက်လောက်သေဆုံးပြီးတော့ကျန်38ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်။ Net Ali, Garish နဲ့မာယေးမျိုးတွေအပါအဝင်ခရိုင်3ခုအပေါ်တာလီဘန်တွေကညှိနှိုင်းတိုက်ခိုက်မှုတွေစတင်ခဲ့တဲ့စနေနေ့တွေကတိုက်ပွဲတွေပြင်းထန်နေတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ကျဆုံးမှုအများဆုံးကတော့ Net Ali နဲ့ Garish မျိုးတွေမှာဖြစ်တယ်လို့ဗိုလ်ချုပ်တယောက်ကလည်းပြောပါတယ်။ညာလုံးပေါက်တိုက်ပွဲတွေအတွင်းမှာဒီမာယေးမျိုးနဲ့လက်ရှ်ကာဒါပြည်နယ်နဲ့ရဲမျိုးတော်ကိုဆက်ထားတဲ့အဓိကလမ်းမကြီးပေါ်ကလုံခြုံရေးဂိတ်၄ခုကိုသဘုံတွေကသိမ်းပိုက်ခဲ့ပါတယ်။ဟဲလ်မန်နယ်ဟာအာဖဂန်နစ္စတန်နိုင်ငံရဲ့အကြီးဆုံးနယ်ဖြစ်ပြီးတော့ဘိန်းဆိုင်ပြိုးထွက်ရှိတဲ့နယ်လည်းဖြစ်ပါတယ်။အာဖဂန်တာလီဘန်တွေကမူလာဟာဘာတူလာအခါဇာဒါကိုဒီတာလီဘန်ခေါင်းဆောင်တစ်အဖြစ်နဲ့တင်မြောက်ခဲ့ပြီးကတည်းကတိုက်ခိုက်မှုတွေကိုတိုးမြင့်လုပ်နေတာဖြစ်ပါတယ်ရှင်။
ချက်နိုင်ငံသမရဟောင်းအာနာရှင်ဟစ်ဆန်နီဟာဘရယ်ကိုသူ ောက်ဆိုးခဲ့တဲ့ရှင်းနှစ်တာကာလအတွင်းမှာဖြစ်ပွားခဲ့တဲ့ရက်ဆက်ကြမ်းကြုတ်စွာတပ်ဖြတ်မှုတွေအတွက်အပြစ်ရှိကြောင်းတွေ့ရှိခဲ့တဲ့အတွက်ထောင်ဒဏ်တသက်တကျွန်းချမှတ်လိုက်ပါတယ်ဟေဘရီဟာစစ်ရာဇဝတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့နှိမ်မနှိမ့်ဆက်မှုတွေအတွက်အပြစ်ရှိကြောင်းတနင်္လာနေ့ကဆီနီဂေါနိုင်ငံမှာပြုလုပ်တဲ့အထူးခုံရုံးကနေစီရင်ချက်ချမှတ်လိုက်တာပါပြစ်မှုတွေထဲမှာတင့်မြတ်တဲ့တရားခွင်စစ်ဆေးမှုမရှိဘဲကွပ်မျက်မှုတွေကိုအမြောက်များနဲ့စနစ်ကျပြုလုပ်ခဲ့တယ်လို့တရားရုံးကဆိုပါတယ်ဒါအပြင်ဟေဘရီဟာဖမ်းဆီးခံထားတဲ့အမျိုးသမီးတဦးကို၄ချိန်တိုက်နှိုင်းအာရမပြုခြင်းခဲ့တယ်လို့လည်းတရားရုံးကဖော်ပြခဲ့ပါတယ်ဟေဘရီဟာ1982ကနေ1990ပြည့်နှစ်အထိချက်နိုင်ငံမှာအောက်ဆိုးစင်ကာလအတွင်းထောင်ပေါင်းများစွာသောနိုင်ငံရေးရနှိကွတ်တပ်ဖြတ်မှုတွေအတွက်တာဝန်ရှိသူဖြစ်ပြီးသူ့ကိုချက်နိုင်ငံရဲ့လက်ရှိသမ္မတအဒရစ်ဒေဗီကဖြုတ်ချလိုက်ပြီးတဲ့နောက်ဆီနီဂေါနိုင်ငံကိုထွက်ပြေးခဲ့တာဖြစ်ပါတယ်
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ငါနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တို့ဟာပါတီစည်းမျဉ်းတွေနဲ့အညီလိုက်နာဆောင်ရွက်ခြင်းမရှိတာကိုသုံးသပ်ပေးဖို့လက်ရှိဗဟိုအလုံးမှုဆောင်ကော်မတီဝင်တို့အပါအဝင်စုစုပေါင်း12ယောက်ကပါတီဥက္ကဋ္ဌဦးသိန်းစိန်ကိုအိတ်ဖွင့်ပေးစာပေးလိုက်ပါတယ်။မေလ30ရက်နေ့နေ့စွဲနဲ့အိတ်ဖွင့်ပန်ကြားလာတဲ့မှာ2015 August 12ရက်နေ့တုန်းကပါတီဌာနချုပ်ယုံကိုလုံခြုံရေးအင်အားသုံးပြီးတော့စီးနှင်းရှာဖွေခဲ့တဲ့ကိစ္စဟာဒီဇယ်ဥပဒေတွေကိုလိုက်နာခြင်းမရှိဘူးဆိုတာကိုထပ်မံထောက်ပြထားပြီးတော့ပါတီရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်တချို့ဟာဒီကနေ့အထိပါတီဖွဲ့စည်းပုံအခြေခံစီးမျဉ်းတွေနဲ့မကိုက်ညီတဲ့လုပ်ရက်တွေကိုဇက်တိုက်လုပ်နေတယ်လို့ဆိုထားပါတယ်။အဓိကအားဖြင့်ဗဟိုအလုံးမှုဆောင်ကော်မတီဝင်တစ်တွေကိုရွေးချယ်တင်မြှောက်ရမယ့်အစားဓာတ်ရိုက်ခန့်အပ်မှုတွေလုပ်ခဲ့တာကိုအိတ်ဖွင့်ပေးစာထဲမှာထောက်ပြထားပါတယ်။2015 August 12ရက်နေ့ညအချိန်မှာပါတီဌာနချုပ်ယုံကိုစီးနှင်းရှာဖွေခဲ့ပြီးနောက်တည့်ရက် August 13ရက်နေ့မှာတော့ကြံ့ခိုင်ရေးပါတီတွင်အထူးအရေးပေါ်အစည်းအဝေးခေါ်ယူကအဲ့ဒီအချိန်တုန်းကပါတီပူးတွဲဥက္ကဋ္ဌတာဝန်ယူထားတဲ့သူရဦးရွှေမန်းနဲ့ဒီဗဟိုအလုံးမှုဆောင်ကော်မတီဝင်တချို့ကိုတာဝန်ကနေပြီးတော့အနာပေးဖယ်ရှားခဲ့ပါတယ်။ပြီးခဲ့တဲ့ April လတုန်းကလည်းသူရဦးရွှေမန်းအပါအဝင်သူနဲ့နီးစပ်တဲ့ပါတီဝင်တချို့ကိုကြံ့ခိုင်ရေးပါတီဝင်အဖြစ်ကနေပြီးတော့ထုတ်ပစ်ခဲ့ပါတယ်။ဒီလိုမျိုးထုတ်ပယ်အနာပေးတဲ့လို့ရမှာဆွဲချက်တွေကိုကာယကံရှင်တွေအတိမပေးခုခံခြေပါခွင့်မပေးဘဲနဲ့မျက်ကွယ်မှာတစ်ဖက်သက်ဆုံးဖြတ်ခဲ့တာဖြစ်တယ်လို့လည်းအိတ်ဖွင့်ပေးစာထဲမှာဖော်ပြထားပါတယ်။နောက်တစ်ချက်ကတော့ကြံ့ခိုင်ရေးပါတီတွင်မှဒီအရေးပေါ်ပါတီညီလာခံခေါ်ပေးဖို့အတွက်ဗဟိုကော်မတီဝင်62ရာခိုင်နှုန်းကတင်ပြတောင်းဆိုခဲ့ပေမဲ့ပြက်ကွက်ခဲ့တဲ့အပြင်ညီလာခံကိုယ်စားလှယ်အသစ်တွေကိုစိတ်ကြိုက်ရွေးချယ်ပြီးတော့ဒီဒုတိယအကြိမ်ပါတီညီလာခံကို August လထဲမှာကျင်းပဖို့ပြင်ဆင်နေတာဟာပါတီစည်းမျဉ်းတွေနဲ့မလိုက်နာတာဖြစ်တယ်လို့လည်းဆိုထားပါတယ်။အခုလိုမျိုးအိတ်ဖွင့်ပေးစာထဲမှာထောက်ပြထားတဲ့ကိစ္စတွေဟာပါတီရင်းကိစ္စဖြစ်ပေမဲ့လည်းနိုင်ငံနဲ့ပြည်သူတွေအပေါ်တနည်းနည်းနဲ့ရိုက်ခတ်စေတဲ့အတွက်ပါတီရင်းဆောင်ရွက်ချက်တွေကိုပြန်လည်သုံးသပ်ပေးဖို့ပါတီဥက္ကဋ္ဌဦးသိန်းစိန်ကိုတောင်းဆိုထားတာပါ။အိတ်ဖွင့်ပေးစာမှာလက်မှတ်ရေးထိုးထားသူ12ယောက်ထဲမှာဒီကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့လက်ရှိနဲ့အရင်ဗဟိုအလုံးမှုဆောင်ကော်မတီဝင်တွေနဲ့ပါတီဝင်တွေပါဝင်ကြပါတယ်။သူရဦးရွှေမန်းဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ထဲမှာပါဝင်ကြသူတွေလည်းဖြစ်ပါတယ်။ပါတီဥက္ကဋ္ဌဦးသိန်းစိန်စီကိုအိတ်ဖွင့်ပေးစာပေးလိုက်တဲ့မေလ30ရက်တနင်္လာနေ့မှာပဲဗဟိုအလုံးမှုဆောင်ကော်မတီဝင်ဟောင်းတချို့ကဒီကိစ္စနဲ့ပတ်သက်လို့နေပြည်တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ရှင်။
ဖိလစ်ပိုင်လွှတ်တော်ဟာတနင်္လာနေ့ကရိုဒရီဂိုဒူတာတဲကို၁၆အမြောက်ဖိလစ်ပိုင်သမ္မတအဖြစ်တရားဝင်တင်မြှောက်ကြောင်းကြေညာလိုက်ပါတယ်။ရိုဒရီဂိုဒူတာတဲဟာသမ္မတအဖြစ်၆နှစ်ကြာတာဝန်ထမ်းဆောင်ပြီးရှေ့လမှာယာရုကဆင်းတော့မဲ့ဘန်နီဂိုအကွီနိုကိုဆက်ခံမှာဖြစ်ပါတယ်။ဒါကတော
့ I hereby proclaim Rodrigo Roa Duterte
ဒါကတော့ဖိလစ်ပိုင်လွှတ်တော်ဩဂတ်ထFranklin Drolin နဲ့ Rodrigo Duterte နဲ့ Maria Leona Garona Robredo တို့ကိုဖိလစ်ပိုင်နိုင်ငံရဲ့သမ္မတနဲ့ဒုသမ္မတအဖြစ်ရွေးကောက်တင်မြှောက်ကြောင်းပြောသွားတာပါ။စကားကိုခက်ကြမ်းပြောရတဲ့ Rodrigo Duterte ဟာနိုင်ငံတောင်ပိုင်းက Davos မြို့ကမြို့တော်ဝင်ဖြစ်ခဲ့ပြီးရွေးကောက်ပွဲမှာရာဇဝတ်မှုလျှော့ချရေးကိစ္စတခုတည်းကိုစူးစိုက်ပြီးမဲဆွယ်စည်းရုံးနေတာဖြစ်ပါတယ်။ခုချိန်မှာတော့အခြေခံအဆောက်အဦတွေပြုတ်ပြင်မှုအလောက်ကင်ဖန်နီးဖို့နဲ့နိုင်ငံလူဦးရေတန်းတရာရဲ့၄ပုံ၃ပုံလောက်အထိရှိတဲ့ဆင်းရဲမွဲတေမှုကလွတ်မြောက်အောင်လုပ်ပေးဖို့စတဲ့ကြီးမားတဲ့တာဝန်တွေကိုရင်ဆိုင်ရတော့မှာဖြစ်ပါတယ်။ ဒူတာတဲဟာဒါဗာအုစ်မြို့မှာမှုခင်းနိုင်နေရမှာအောင်မြင်မှုကြောင့်မဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်ခဲ့တာဖြစ်ပြီးမဲဆန္ဒရှင်44တန်းရှိတဲ့အနက်40ရာခိုင်နှုန်းနီးပါးကြားခဲ့ပြီးမယ်သူ့ရဲ့မူဝါဒတွေဟာလူခွင့်ရေးလှုပ်ရှားသူတွေကြားမှာတော့မေးခွန်းထုတ်စရာဖြစ်ခဲ့ပါတယ်သူကတော့ဒူတာတဲဟာဂျွန်လ30ရက်မှာစတင်ပြီးတာဝန်ထမ်းဆောင်မှာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကပယ်ထိန်တဲ့မစ္စာဒုံးကျည်တစ်ခုကိုပြစ်လွတ်ပြင်ဆင်နေဖို့ပြင်ဆင်နေပုံရတဲ့လက္ခဏာတွေကိုထောက်လှမ်းသိရှိရတယ်လို့ဂျပန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါရယ်ပြစ်လွတ်နိုင်ခြေရှိတဲ့အလားအလာတွေကြောင့်စစ်တပ်ကိုဂျပန်အစိုးရကသတိအနေထားတက်လှမ်းထားတယ်လို့ဒီ NHK ဂျပန်ရုပ်သံဌာနကပြောပါရယ်ရှင်
တနင်္လာနေ့နေ့ကပိုင်းကဝါရှင်တန် DC မြို့တော်တမရအိမ်ပြူတော်ရဲ့မြောက်ဖက်ခြံစည်းရိုးနီးမှာအမျိုးသမီးတဦးကတပ်တုနဲ့လှုပ်ထားတဲ့အထုပ်တစ်ထုပ်ကိုအိမ်ပြူတော်ခြံဝင်းထဲကိုလှမ်းပစ်သွင်းလိုက်တဲ့နောက်အိမ်ပြူတော်ကိုယာယီပိတ်ထားခဲ့ရတယ်လို့အိမ်ပြူတော်ရဲ့ Secret Service အဖွဲ့ကပြောပါရတယ်။အဲ့ဒီမတင်ကားစရာအထုပ်ကိုတွားရောက်စစ်ဆေးခဲ့ပြီးတဲ့နောက်အဲ့ဒီတပ်တုပစ္စည်းကတောင်းအနေရမရှိတာတွေ့ရတယ်လို့တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်ခင်ဗျာ
။ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရဲကောင်တို့ကြီးညာသွားကြတာဖြစ်ပါတယ်ခင်ဗျာအခုတော့ဒင်းဆောင်မတွေကိုစတဲ့ထုတ်လွှင့်ပေးပါတော့မယ်အမေရိကန်ပြည်ထောင်စုကအောက်မေ့ပွဲအခမ်းအနားသတင်းနဲ့ဆက်အောင်မှာနိုင်ငံအတွက်တာဝန်ထမ်းဆောင်ရင်ကြာဆုံးသွားတဲ့အမေရိကန်စစ်မှုထမ်းတွေကိုဂွန်ပြုတဲ့ Memorial Day အောက်မေ့ပွဲနေ့အခမ်းအနားကိုသမ္မတဘရက်အိုဘားမားတက်ရောက်ပြီးတော့တန်ပီအတွက်အသက်ပေးခဲ့ကြတဲ့လူတွေရဲ့အနစ်နာခံဆွတ်လွတ်မှုကိုချီးကျူးခဲ့တယ်လို့ကြံရည်သူမိသားစုတို့ကလည်းနိုင်ငံနဲ့အဝန်ကူညီဆောင်ရှားကြဖို့တိုက်တွန်းပြောကြားတော့ပါတယ်အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ်ခင်ဗျာ
နှစ်စဉ်မေလရဲ့နောက်ဆုံးတနင်္လာနေ့ကိုအမေရိကန်စစ်တပ်မှတာဝန်ထမ်းဆောင်ရင်းကြဆုံသွားကြတဲ့စစ်သည်တွေကိုဂုဏ်ပြုတဲ့အနေနဲ့ Memorial Day အောက်မေ့ပွဲနေ့အဖြစ်သတ်မှတ်ကျင်းပတာဖြစ်ပါတယ်အစဉ်လာအဖြစ်အမေရိကန်သမ္မတတွေဟာအောက်မေ့ပွဲနေ့မှာဝါရှင်တန် DC မြို့အပြင်မှာရှိတဲ့ Arlington အမျိုးသားစစ်သင်ကျန်းကိုတွားရောက်ပြီးကြဆုံသွားကြတဲ့စစ်သည်တွေအတွက်လွမ်းသူပန်းငွေချဂါရဝပြုကြပါတယ်ဒီနေ့မှာလဲသမ္မတဩဘားမားဟာအာလင်တန်အမျိုးသားစစ်သင်ကျန်းကိုတွားရောက်ပြီးအမည်မသိစစ်တီတော်များရဲ့အုပ်ဂုမှာလွမ်းသူပန်းငွေချပြီးအောက်မေ့ပွဲနေ့အထိမ်းအမှတ်အဖြစ်နဲ့မင်ကွန်းပြောကြားခဲ့တာမှာတိုင်းပြည်အတွက်အမေရိကန်စစ်တီတွေအသက်ပေးသွားခဲ့ကြတာတွေနဲ့ပတ်သက်လို့အခုလိုပြောကြားခဲ့ပါတယ
် Less than 1% of our nation wears the uniform. And so few Americans see this patriotism with their own eyes.Or know someone who exemplifies.
ကျွန်တော်တို့နိုင်ငံမှာစစ်မှုထမ်းသူအကြီးအကျယ်ဟာအမေရိကန်လူဦးရေစုစုပေါင်းရဲ့တရာခိုင်နှုန်းတော်မရှိပါဘူး။ဒါအပြင်အဲ့ဒီစစ်မှုပန်းတွေဘလောက်မျိုးချစ်စိတ်ရှိကြတယ်ဆိုတာကိုယ်တိုင်မြင်တွေ့ဘူးတဲ့သူတော်ဒီမဟုတ်အဲ့လိုစာနမူနာပြနေထိုင်သူတွေကိုသိရှိတဲ့သူအကြီးအကျယ်ဟာနည်းပါတယ်။ဒါပေမဲ့နေ့စဉ်သူတို့ချစ်ခင်သူတွေရဲ့ကြားဘူးတဲ့အတန်လေးဖုန်းထဲကနေကြားရလေနုံနုံစာလိုက်ကနေစာလေးရောက်လာနုံနုံအီးမေးလ်လေးတစ်စောင်ရောက်လာလေနုံနုံနဲ့စောင့်မျှော်နေကြတဲ့အမေရိကန်မိသားစုတွေအများအပြားရှိနေကြပါဗျ။ကျွန်တော်တို့ရဲ့တမိုင်းမှာအဲ့ဒီလိုသတင်းစကားမကြားလိုက်ရတဲ့အချိန်ပေါင်းတသန်းညော်ရှိခဲ့ပါဗျ။အဲ့ဒီချစ်ခင်သူတွေရဲ့သတင်းစကားကိုကြားရမယ်စားအိမ်ရှိမှာစစ်ကားထိုးရက်လိုက်ပြီးတကားခေါက်တန်ကိုကြားလိုက်ရပါဗျ။အဲ့ဒီနောက်မှာတော့စစ်ခရာမှုတ်တန်တွေဟာတင်ကြိုင်အတွင်းကတစ်ပင်တွေစီကိုပြန့်လင့်သွားခဲ့တော့တာပါပဲ
လွန်ခဲ့တဲ့တစ်နှစ်အတွင်းအီရန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာအမေရိကန်စစ်သည်20ကြဆုံးခဲ့ကြောင်းသမ္မတဩဘားမားကပြောကြားလိုက်ပြီးအဲ့ဒီထက်ကစစ်သည်3ဦးတိုက်ပွဲမှာမကြဆုံးခင်ကဘဝအခြေအနေတွေကိုထည့်သွင်းပြောကြားသွားခဲ့ပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအရှေ့အလယ်ပိုင်းဒေသကစစ်ပွဲတွေမှာကြဆုံးသွားခဲ့ကြတဲ့အမေရိကန်စစ်သည်တွေကိုမြင်မြုပ်ထားတဲ့နေရာအပါအဝင်တင်ကြိုင်အတွင်းကအုတ်ဂူတွေရဲ့တည်ငြိမ်အေးချမ်းမှုကိုသမ္မတဩဘားမားကထင်ဟပြောကြားခဲ့ပါတယ်ကျဲလောင်တဲ့တိုက်ပွဲတံတွေဟာဒီအာလင်တန်အမျိုးသားစစ်သင်ကျန်းအတွင်းကအထွတ်အမြတ်တောင်းငုံတွေကိုလမ်းဖယ်ပေးလိုက်ကြရပြီလို့သမ္မတဩဘားမားကပြောပါတယ
် For us the living those of us who still have a voice it is our responsibility our obligation
အဲ့ဒီတိတ်ဆိတ်နေတတ်မှုတွေကိုချစ်ချင်းမေတ္တာတွေစကားလုံးတွေနဲ့မဟုတ်ဘဲကျွန်တော်တို့ရဲ့လေးစားတန်ဖိုးထားမှုတွေကိုလက်တွေ့လှုပ်ဆောင်ပေးဖို့ဆိုတာကျွန်တော်တို့လိုအသက်ရှင်လျက်ရှိနေသူတွေပြောနိုင်လုပ်နိုင်စွမ်းရှိသူတွေရဲ့တာဝန်ဝတ္တရားဖြစ်ပါတယ်။ကြာဆုံးသွားတဲ့အမေရိကန်နိုင်ငံသားတွေကိုအမှန်တကယ်အမှတ်ရပြီးအမှန်တကယ်ဂုဏ်ပြုဖို့အတွက်ဆိုရင်သူတို့ရဲ့မိဘတွေဇနီးနဲ့ခင်မွန်းတွေအပြင်ကြာဆုံးသွားတဲ့စစ်သည်တော်တွေရဲ့ဓာတ်ပုံတွေပါတဲ့တိရှက်အင်ကြီးအနီတွေဝတ်ဆင်ထားကြတဲ့သူတို့ရဲ့သားသမီးတွေအကူအညီလိုအပ်တဲ့အခါဘေးနားမှာရှိပေးနေကြမှာဖြစ်ပါတယ်။
အသက်မသေးပဲရှေ့တန်းကပြန်ရောက်လာကြတဲ့စစ်တီတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်လည်းတိုင်းပြည်မှာတာဝန်ရှိကြောင်းသမ္မတဩဘားမားကအခုလိုဆက်ပြောပါတယ
် Truly remembering means that after our fallen heroes gave everything to get their battle buddies home, We have to make sure our veterans get everything that they have earned, from good health care to a good job.
ကျဆုံးသွားတဲ့စစ်သည်တော်တွေကိုအမှန်တကယ်သတိရအောင်မိတယ်ဆိုတာမှာလက်တွဲပေါ်ရဲပေါ်တွေကိုယ့်အိမ်ကိုယ့်ရာကိုပြောင်းရောင်းနိုင်ရေးအတွက်ကျဆုံးသွားတဲ့သူရဲကောင်းတွေကသူရဲ့အသက်ကိုပေးဆက်ခဲ့ကြပြီးတဲ့နောက်မှာစစ်မှုရန်ဟောင်းတွေခံစားသင့်တဲ့ကောင်းမွန်တဲ့ကျန်းမာရေးဆောင်ရှားမှုနဲ့ကောင်းမွန်တဲ့အလုပ်ကိုင်တွေရရှိရေးအတွက်ကျွန်တော်တို့အနေနဲ့အတတ်နိုင်ဆုံးလှုပ်ဆောင်ပေးရမှာဖြစ်ပါတယ်ကျွန်တော်တို့လှုပ်ပေးရမယ့်တာဝန်တွေဟာဘယ်တော့မှမပြီးဆုံးပါဘူးသူတို့ကိုကျွန်တော်တို့လိုအပ်တဲ့အချိန်မှာတည်းမဟုတ်ပဲသူတို့ကကျွန်တော်တို့ကိုလိုအပ်တဲ့အချိန်မှာလဲသူတို့အတွက်ကျွန်တော်တို့ကအမြဲတမ်းရှိနေပေးဖို့လိုအပ်ပါတယ်ကျွန်တော်အခုစကားပြောနေတဲ့နေရာနဲ့တိတ်မဝေးလာတဲ့နေရာမှာသူ့ကိုမြေမြုပ်ကြို့ဖို့ရက်30လောက်အလိုလေးမှာပဲသမရကနေဒီကဘလို့တိုင်းပြည်မျိုးဖြစ်တယ်ဆိုတာနိုင်ငံတော်ကဘလို့လူမျိုးတွေမွေးထုတ်ပေးတယ်လဲဆိုတဲ့တခုတည်းအပေါ်မှာမူမတည်ပဲနိုင်ငံတော်ကသူတို့ကိုဘလို့အမှတ်ရအောင်မေ့တရိယာနေတယ်လဲဆိုတဲ့အပေါ်မှာပါမူတည်ကြောင်းပြောကြခဲ့ပါတယ်
American ပြည်နှင်းစစ်အတွင်းလူပေါင်း6သိန်းကျော်သေဆုံးခဲ့ပြီး3နှစ်အကြာ1868ခုနှစ်ကစလို့အာလင်တန်အမျိုးသားစစ်တင်းကြိုင်းမှာကြာဆုံးသူတွေရဲ့ဂုဘိတ်မှာတင်းကြိုင်းမြေပုံတွေမှာအလံငယ်တွေစိုက်ထူသလိုပန်းစည်းပန်းခွေတွေနဲ့ဆင်ရင်ထရာကနေနောက်ပိုင်းမှာအောက်မေ့ဘဝနေ့အဖြစ်သတ်မှတ်ကျင်းပလာတာပါဒီအောက်မေ့ဘဝနေ့အခမ်းအနားဟာ7နှစ်ဇန်နဝါရီလမှာတက်တန်းကုန်ဆုံးမဲ့မစ္စတာအိုဘားမားအတွေ့နောက်ဆုံးတက်ရောက်တဲ့အောက်မေ့ဘဝအခမ်းအနားလည်းဖြစ်ပါတယ်ခင်ဗျာ
ကုဇော်ဝင်းလိုက်ပါတစ္ဆက်ထဲမှာပဲအခုလိုအောက်မေ့ဘွယ်နေ့မှာကြာဆုံးစစ်သည်တဦးဖြစ်တဲ့မြန်မာနယ်ပါအမေရိကန်နိုင်ငံသားတက်ကြက်လောင်ဝေဖြိုးလွင်ရဲ့အကြောင်းကိုလည်းပြောပြချင်ပါတယ်။အသက်28နှစ်အရွယ်ဝေဖြိုးလွင်ဟာအီရတ်နိုင်ငံမှာ2005ခုနှစ်ကမတ်လ2ရက်နေ့မှာကင်းလက်တာဝန်ထမ်းဆောင်ရင်းလမ်းဘေးထောင်ပုံးထိပြီးတော့ဘက်ဂဒက်မြို့နိုင်ငံတကာလေဆိပ်အနီးမှာကြာဆုံးသွားခဲ့တာဖြစ်ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့နယူးယောက်မြို့ကရှိတဲ့သူ့ရဲ့မိခင်ဖြစ်သူဒေါ်မေတီခါကိုကုဇော်ဝင်းလိုင်ကပဲဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစပြီးတော့ဖြေပါတယ်။
ဒါကဆုံးသွားတာဟိုမတ်လ2ရက်နေ့ပေါ့2005ပါအဲ့ဒီနေ့ကကျမကဟိုရန်ကုန်မြို့ကပြန်ရောက်တဲ့နေ့ပေါ့နော်ကျမဖေဖေဒေါက်တာမမောင်ခဆုံးသွားတာဖြစ်တဲ့အတွက်ကျမပြန်သွားတာပါနောက်တော့ဒါကိုယ်တိုင်ကလည်းဒီဘက်ဒက်မှာတော်ရဲမှာသူကခဏခဏတိုက်ကင်းနေမယ်လှည့်နေရတယ်ဆိုတော့အရန်စိတ်ပူတာနဲ့မသွားခင်မှာလည်းဒါကိုပြောသွားပါတယ်မမေဖိုးဖိုးအခြေအနေသိမ့်မကောင်းတဲ့အတွက်သွားတော့မယ်ဟိုခဏသွားမယ်ပေါ့နော်ဒါပေမဲ့ဟိုလဲရောက်ကောဖေဖေလဲဆုံးတာပါပဲလေဆိုတော့ဖေဖေရဲ့ဟိုနာရီကိစ္စတွေပဲအကုန်လှုပ်ပြီးပြီးတော့ဒီရက်လေပြီးတဲ့နောက်မှာကျမဒီကိုပြန်လာတော့နှစ်ပတ်ကြာသွားပါတယ်အဲ့တော့ तू ကလဲသွားပါတဲ့ तू လဲခွင့်နောက်ထပ်နှစ်ပတ်နေရင် तू လဲပြန်ရောက်တော့မှာပါအဲ့တော့ပြန်ရောက်ရင်စကားပြောကြတာပေါ့ဒါပေမဲ့အခုလောလောဆယ်ကတော့ तू ကဆက်လို့လဲမရဘူးရှင်ဟိုတော်တဲ့ရောက်နေတော့လေအဲ့တော့ကျမဒီရောက်တဲ့နေ့ပဲ12နိုင်ခွဲလောက်လင်းစိုက်အိမ်ပြန်ရောက်ပြီးတော့အဲ့ဒါနားနေပြီးည7နိုင်9နိုင်လောက်မှာသဆိုင်ကလာပြီးတော့ army official နှစ်ယောက်ကအိမ်မှာလာပြောတာပါတကယ်တော့စိတ်ထဲကကျမသားငင်ကတော့သူအရင်စင်းသွားတော့သူ့စိတ်ထဲမှာသူ့အကူပြန်ရောက်လာတဲ့အောင်မိတာဒါပေမဲ့နှစ်ယောက်တွေ့လိုက်တဲ့ခါမှာသူသိလိုက်တယ်ကျမတို့ဒီမှာစစ်မှုတန်းကြီးရဲ့ဟိုတယ်လီဖုန်းတော့နှစ်ယောက်လာပြောတယ်ဆိုရင်ဒါကောင်းတဲ့စကားမဟုတ်ဘူးပေါ့လေဒါသတင်းစိုးကြားရတော့မယ်ဆိုတော့သိလိုက်တော့သူကအမေကိုမမေဆိုပြီးတော့သူပြန်ပြီးအနောက်ကိုဆဲ့လိုက်တယ်ကျမလည်းချက်ချင်းသိလိုက်ပါတယ်ဒါပေမဲ့အဲ့ဒီအချိန်မှာကျမခင်ပွန်းကကိုသိန်းစော်မင်းကရန်ကုန်ရောက်နေတယ်သူအမေဖေနေမကောင်းဖြစ်တော့အဲ့ဒီကိုသွားနေတဲ့အတွက်ကျမတယောက်တည်းပေါ့ဒီမှာအဲ့ဒါနဲ့ကိုကပဲဦးဆောင်ပြီးတို့နှစ်ယောက်ပြောဒီနေ့ကဖေဖေဆုံးပြီးနှစ်ပတ်အကြာမှာတန်းဆုံးသွားတာပါ
ဟုတ်ကဲ့ကိုဝေဖြိုးလွင်ကရောခင်ဗျာသူကရောဘယ်လိုလူမျိုးလဲသူစစ်တပ်ကိုဒီလိုမျိုးအမေရိကန်စစ်တပ်ထဲဝင်ပြီးတော့အဲ့လိုမျိုးဟိုတန်းပြီအတွက်ပေါ့နော်ဒီသူတာဝန်ထမ်းဆောင်ရတာသူနစ်သက်သလားဝါသနာပါသလား तू ကဘလို့ဟာမျိုးဘလို့လူမျိုး
ကကိုဝေဖြိုးကြီးကဘလို့လဲဆိုတော့ तू က तू ခုနှစ်တန်းလောက်တုန်းကရန်ကုန်မှာကျမတို့နေတုန်းက तू ကသူ့အနေနဲ့ तू ကိုဟိုကစားရင်လည်းစစ်တိုက်တမ်းနဲ့ကစားတယ်ကိုဇော်ဝင်းလည်းပြီးတော့အိမ်မှာအဲ့လိုဗမာပြည်မှာနေကြတဲ့ကကျမတို့မှာဒီဟိုကင်းလှဲတဲ့အဲ့လိုရဲတွေစစ်သားတွေဘာတွေအကုန်လုံးတွေ့ရင်ကို तू ကအရန်မိတ်ဆွေသွားလို့ဦးဦးတနက်ခဏကင်ကြည့်လို့ရမလားလို့ဘာလို့အဲ့လိုကို तू ကတော်တော်ကိုစိတ်ဝင်စားတာပါနော်ငငယ်တုန်းကတည်းကစကားဆက်တက်ကလေးကသူများတွေကတသက်ကြီးလိုက်ရင်ပါလုံမယ်ဆိုရင်တချို့ကဆရာဝန်ကြီးလုံမယ်ဆရာကြီးကျောင်းဆရာလုံမယ်ပြောပြမယ် तू ကအမြဲတမ်းစစ်သားကြီးလုံမယ်လို့ तू ကပြောခဲ့တယ်သားအဲ့ဒီတုန်းကတော့တိတ်ပြီးကျမတကယ်ပါဟိုတိတ်ပြီးရှေရှေဝေးမစင်စားခဲ့မိဘူးပေါ့နော်အော် तू စစ်တိတ်ဝါသနာပါတယ်ပါတယ်အောင်းမိတာဒီနိုင်ငံကိုကျမတို့ကအလုတ်ကင်အချိန်ကြီးကဒီကိုပြောင်းလာတဲ့အခါမှာတော့သူတို့လည်းပါလာတာပေါ့လေအဲ့တော့ဒီမှာ तू 12တန်းအောင်တဲ့အချိန်မှာဝင်ဖို့ तू ခွင့်တောင်းတယ်အဲ့တုန်းကအသက်မပြည့်သေးတော့ကျမတို့ရဲ့မိဘသဘောတူညီချက်ယူရတာပေါ့အဲ့တော့မိဘကသဘောမတူတဲ့အတွက် तू မဝင်ရအောင်ဒါပေမဲ့ तू အသက်20နှစ်ကျော်တော့ तू စိတ်သူ့ကိုယ်နဲ့ဝင်လို့ရပြီဆိုင်ထိုးလို့ရပြီဆိုတော့မိဘကိုမပြောတော့ဘဲနဲ့သူ့ဟာနဲ့ तू သွားပြီးဆိုင်ထိုးလိုက်တာ၈နှစ်ထိုးခဲ့တာပါမတရားတာကို तू မကြိုက်တဲ့လူဆိုတာတတိလည်းအယမ်းရှိပါတယ်ဟိုတစ်ဆောင်လည်း तू မပြောမစုံနဲ့ဆိုင်ထိုးလိုက်တာပါ
ဟုတ်ကဲ့ဆိုတော့ तू ဖြစ်ချင်တယ် तू ငငယ်တည်းက तू စိတ်ကူးရင်ငယ် तू ရဲ့စိတ်ကူးကို तू အကောင့်ထဲပေါ်သွားတယ်လို့ပဲပြောရမှာပေါ့နော် तू
မှန်ပါတယ်ဟုတ်ပါတယ်
तू ယူမှန်ချက် तू ယူမှန်ချက်ကို तू ရအောင် तू လှုပ်လှုပ်သွားတယ်ပေါ့နော
်မှန်ပါတယ်ကျွန်မအဲ့ဒါရလဲတစ်ချက်တွေးပြီးဝန်းကြံဖန်ပြီးဝန်းသာကြည့်တာပါဟိုသူ့အတွက်ပေါ့နော် तू သိဝါသနာပါတဲ့ငငယ်လေးတည်းကစိတ်ကူးရင်ငယ်တယ်ဝန်းငငယ်လေးတည်းကလှုပ်ချင်ငယ်တယ်ဟာကို तू မသိခင်အထိ तू လှုပ်သွားရတယ် तू ကြဆုံးသွားတဲ့အခါမှာလည်း तू အင်မတန်ဂုံယူတဲ့ तू အလုံနဲ့ तू ဒီလိုကြဆုံးသွားတယ်ဆိုတော့ကျွန်မဖြေသာပါတယ်ကျွန်မအဲ့လိုလည်းဖြေပါတယ
်ဟုတ်ကဲ့ဟိုကျွန်တော်တို့ကြားရတာတော့ဟိုကိုဝေဖြိုးလွင်ဟာ तू အခုလိုမျိုးတန်းပြေအတွက်အသက်ပေးသွားတဲ့အတွက် तू ရဲ့သူရဲ့ကောင်းစုတွေပါတယ်ကျွန်တော်တို့ရခဲ့တယ်လို့ကြားပါဘယ်လိုစုမျိုးလဲဆိုတာလေးကိုလည်းပြောပြပေးလို့ရမှာခင်ဗ
ျဟုတ်ကဲ့ဟိုစုတွေကတော့တော်တော်များများရပါတယ်ဟို तू ဆုံးတော့မှကျွန်မတို့သိတာပါ तू ကလည်းသိပြောမနေပါဘူးအဲ့ဒီ तू ရှေ့တန်းရောက်နေတဲ့အတွက်လေ तू က purple heart လဲ तू ရပါတယ်အဲ့ဒီ purple heart ကတော့ဒီဟိုတိုင်းပြည်အတွက်အဲ့လိုအသက်ပေးပြီးဖြစ်ဖြစ်အနာတရရောဟိုရအောင်တိုက်ဟိုရွရွချင်ချင်တိုက်ခိုက်သွားတဲ့သူတွေကိုပေးတဲ့စုပေါ့နိုင်ငံတော်သမရအချီးမြင့်တဲ့စုပေါ့နော်ဒီ US ကသမရအဲ့ဒီတုန်းကတော့ George Bush ပေါ့သူကိုရင်ပေးတဲ့ဟိုက purple heart ရဲ့ပြီးတော့ဒီတပ်မတော်ရဲ့ဟိုကအမြင့်ဆုံးစုပေါ့နော်အဲ့ဒီ army ကစုကျွန်မလည်းအဲ့ဒီနာမည်ကြီးတော့အတိအကျတော့မခေါ်တတ်ပါဘူးဟိုအဲ့ဒီစုတွေလည်းရပါတယ်နောက် governor ပေးတဲ့ award လည်းရပါတယ် mayor ပေးတဲ့ award လည်းရပါတယ်ပြီးတော့အဲ့ဒီတုန်းက secretary of state Hillary Clinton ကနေပြီးဂုဏ်ပြုပေးတဲ့စုတို့စုတစိတ်တွေတို့အကုန်ရှိပါတယ်ဆင်ပြီးတော့သူရတဲ့အဟာတွေကအပြင်နောက်သူအသက်ကယ်ပြီးသူရွရွချွန်ချွန်လုပ်တဲ့သူ့ရဲ့လုပ်ရည်နဲ့ပတ်သက်ပြီးတော့အဲ့ဒီ budget မှာရှိနေတုန်းမှာသူတို့တွေကအဲ့လိုပေးလို့ရှိပါတယ်အဲ့ဒီ coin စီ military coin ဆိုခေါ်ပါတယ်အဲ့ဒီဟာတွေလည်းသူ့မှာ14ခုရပါတယ်အဲ့ဒါတွေကလည်းသူစုံပြီးတော့မှကျွန်မမီးကျွန်မနဲ့ကျွန်မခင်ဗျတိရတာပေါ့ကျွန်မတို့အခုအိမ်မှာအဲ့ဒါလေးတွေစုတင်ထားပါတယ်သူ့အတွက်ပေါ့လေရွရွချွန်ချွန်တော့သူ38စီသူ့ဟိုမှာတာဝန်ထမ်းဆောင်ခဲ့ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါအခုလိုလဲပါ့ကိုတတိတရာဒီလိုနေမျိုးမှာမီးတဲ့အတွက်လဲကျွန်မတို့ကကျေးဇူးတင်ပါတယ
်ဒါကတော့ကြာဆုံးစစ်တီတူဖြစ်တဲ့မြန်မာနယ်ဘဝအမေရိကန်နိုင်ငံသားတက်ကြလောင်းဝေဖြိုးလွင်ရဲ့အကြောင်းကိုသူ့မိခင်ပြုတ်ပြသွားတာနားဆင်ကြရတာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေဆက်ပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအတွင်းမှာလစ်လက်သွားတဲ့နေရာကိုအစားထိုးဖို့အတွက်ပါတီကိုပြန်လဲမွန်းမှန်တိဆောက်ဖို့ပြင်ဆင်နေတယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တူကပြောလိုက်ပါတယ်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်လွှတ်တော်နဲ့အစိုးရအသီးသီးမှတာဝန်ထမ်းဆောင်နေကြတဲ့ NLD ပါတီဝင်တွေရဲ့နေရာမှာပါတီရဲ့တာဝန်တွေထမ်းဆောင်နိုင်ဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့လည်းပြောပါတယ်အချိန်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရနိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
2015အထွေထွေရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအပြတ်သက်အနိုင်ရပြီးလွှတ်တော်မှာအမတ်နေရာအများစုကိုရခဲ့တယ်လို့အစိုးရလည်းဖွဲ့စည်းနိုင်ခဲ့ပါတယ် NLD ပါတီကအစိုးရဖြစ်တဲ့အာဏာရလာပြီးတဲ့နောက်ပါတီကိုပြန်လဲမွမ်းမံတည်ဆောက်ဖို့ပြင်ဆင်နေတာနဲ့ပတ်သက်ပြီးတော့ပါတီရဲ့အတွင်းမှုအဖွဲ့ဝင်ရှင်းနေဦးညာဝင်းက VOA ကိုအခုလိုပြောပါတယ
်ဝန်ကြီးကဒီရောက်မှဝင်လိုက်တဲ့ရင်းနှီးပွဲတွေမှာတော့ဟိုအမတ်ဖြစ်တဲ့လူကလည်းဖြစ်သွားကြတယ်နောက်ပါတီတာဝန်မှရှိနေတယ်လို့အမတ်ဖြစ်နေတဲ့အခါကျတော့ပါတီတာဝန်လည်းအပြည့်မလုံးနိုင်ဘူးအဲတော့ဒီနေ့တော့မင်းများရင်းနှီးတော့မင်းများမှာဟိုအားပြန်ပြေလို့လာပေါ့အဲ့ဒါကြောင့်အားပြန်ပြေလို့ဒီမှာတက်လို့ပြန်စားပြီးဆွေးနွေးကြတာပါဒီနေ့ဆင်းဦးဒီခရိုင်တိုင်းဦးဒီကမှလက်လက်နေတဲ့နေရာတွေထိုးဖို့နော်အားရောသွားတဲ့အလုပ်တော်ကိုယ်စားလှယ်နေရာအဝင်းနေရာတွေအတွက်အဲ့ဒါပေါ့အဲ့ဒါလေးအစအပြုံးကိုပြန်ပြီးတော့
ရန်ကုန်ပြည်နယ်မှာကျေးဇူးပါ NLD ပါတီအနေနဲ့သက်ဆိုင်ရာမြို့နယ်ခရိုင်ပြည်နယ်တိုင်းအလိုက်ပါတီအလုံးမှုဆောင်တွေဗဟုဦးစီးတွေကိုအဓိကပြန်လည်ရွေးချယ်ပြီးအားဖြည့်သွားမှာဖြစ်တယ်လို့လည်းဦးညဝင်းကပြောပါတယ်ဒါမဲ့လည်းဒီလိုရွေးချယ်တဲ့နေရာမှာအောက်ခြေကနေမဲခွဲပြီးတော့ရွေးချယ်မှာလားဒါမှမဟုတ်ဗဟုကနေရွေးချယ်မှာလားဆိုတဲ့အပေါ်မှာဦးညဝင်းပြောတာက
မသိကြသေးဘူးပဲဟောမသိကြဒီမှာနေဆွဲတော့
ဧပြီလ၁ရက်နေ့ကစတင်ပြီးသမရဦးထင်ကျော်ဦးဆောင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာပြီးတဲ့နောက်ပါတီဥက္ကဋ္ဌတော်ဆန်းစုကြည်ဟာလည်းနိုင်ငံသားရေးဝန်ကြီးဖြစ်နေရောသမရယုံဝန်ကြီးဖြစ်နေပါအစိုးရအဖွဲ့အတွင်းမှာပါဝင်လာခဲ့တာပါဒေါက်ဆန်းစုကြည်ဟာ NLD ပါတီဥက္ကဋ္ဌအဖြစ်နဲ့ဆက်ရှိနေပေမဲ့လည်း2008ဖွဲ့စည်းပုံအခြေခံဥပဒေအရတော့အစိုးရအဖွဲ့ဝင်တယောက်ဖြစ်နေတဲ့အတွက်ပါတီဥက္ကဋ္ဌတာဝန်တွေပါတီရဲ့တာဝန်တွေကိုထမ်းဆောင်လို့မရပါဘူးဒေါန်ဆန်းစုကြည်ရဲ့နေရာမှာပါတီကိုဥဆောင်ဖို့ဘယ်လိုပြင်ဆင်ထားလဲဆိုတာကိုတော့ဦးညဝင်းကအခုလိုပြောပါတယ
်ပါတီဥဆောင်နေရာသူ responsibility ကဆက်ပြီးတော့ရှိမယ်သူကပါတီလို့ကိုအခုချိန်မှာမလုပ်ရတာပဲပါတီဥဆောင်ရာသူကတော့စွန့်စရာမလိုပါဘူးအတူတူ၅ဦးဖွဲ့လာပါတယ်အဲ့ဒီ၅ဦးအဖွဲ့ကပါတီကိုကျိုးကိုင်က
ချိန်ဆုံးသွားမှာပါ
NLD ပါတီရဲ့အတွင်းမှုအဖွဲ့ကတော့အဖွဲ့ဝင်5ဦးနဲ့ဖွဲ့စည်းထားပြီးတော့ဆိုပါအဖွဲ့ဝင်5ဦးကတော့ဦးဝင်းထိန်ဦးညံဝင်းဦးဟန်သာမြင့်ဦးဝင်းမြင့်နဲ့ဦးစော်မြင့်မောင်တို့ဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြတော့တာဖြစ်ပါတယ်ခင်ဗျာတော်တော်ရှင်များခင်ဗျာကွန်စားသူဒီစနစ်တကျကွန်တွေစွန့်ပစ်နိုင်မှုအတွက်ပလတ်စတစ်ဘူးတွေဖြန့်ဝေတဲ့လှုပ်ရှားမှုကိုမန္တလေးနဲ့ရန်ကုန်လိုမြို့ကြီးတွေမှာပရာဟိတအဖွဲ့တချို့ကစတင်ပြီးတော့လှုပ်ရှားဆောင်ရွက်လာပါတယ်ကွန်စားတဲ့အလေးချိန်ကြောင့်ကျန်းမာရေးထိခိုက်မှုအပြင်ပတ်ဝန်းကျင်ညဉ့်ညမ်းမှုတွေပါဖြစ်စေတာကြောင့်ကွန်စားတုံးမှုရှော့ချရေးလှုပ်ဆောင်ကြဖို့နဲ့ပြည်နယ်နဲ့တိုင်းအစိုးရတွေကိုလည်းဗဟုအစိုးရကညွှန်ကြားချက်မကြသေးခင်ကထွက်ပေါ်လာခဲ့တာပါဆက်သွယ်စုံစမ်းထားတဲ့မတ်တင်ကြီးထက်ကပြောပြပေးပါပါခင
်ဗျမန္တလေးမြို့မှာတော့ကွန်စားသူတွေကွန်တရီစနစ်တကျစွန့်ပစ်နိုင်စေဖို့အတွက်ကွန်တရီထွေးဖို့ဘူးလေးတွေကို1 to 1လူမှုကူညီရေးအဖွဲ့ကလမ်းမတွေပေါ်မှာလိုက်လံဝေငှခဲ့ကြပါတယ်ကွန်တရီကိုတွေ့ရနေရာမှာထွေးထုတ်ခဲ့ကြတာအယိုးဆွဲနေကြပြီမဲ့လေစနစ်တကျစွန့်ပြင်ရေလှုပ်ရှားမှုမှာလူလူရဲ့ပူးပေါင်းပါဝင်မှုကအားရစရာကောင်းတယ်လို့1 to 1အဖွဲ့ကကိုဝန်းကပြောပါတယ်
။လှုပ်ရှားမှုကတော့မနေ့ကကြောစာလေ
။ဟုတ်က
ဲ့။နေ့ကအိမ်မှာကိုနေကိုဖေးဖို့ကိုမိလေတို့ကတော့မိဘအိမ်မှာကွန်စားတဲ့လူတွေလိုက်ပြီးနဖော်ရဆိုင်လာလာဝဲရဲ့ဒီကမှဆားတဲ့လူလိုက်ဝေးပေးပါတယ်။သူတို့ကြီးယူရတယ်။နောက်တော့သူတို့လည်းတော့မေးကြည့်တဲ့ခါကျတော့ဟိုနော်ကိုကိုလည်းဟိုအားတော့သူဒီကမ်းလာသေးရတာဒါလည်းလည်းမသိချင်ဘူးနော်အဲ့ဒီလည်းဟိုမှာလည်းဟိုကဝင်သွေးဖို့ဒီပတ်တည်ဖို့နေရာလည်းလမ်းမမရှိတာပဲပေါ့နော်တော့ပြင်းပြင်းနေရတယ်အဲ့လိုလည်းတို့လည်းသိချင်နေ
မန္တလေးမှာ900စားပြီးကွန်တရီစနစ်တကျမစွန့်ပြစ်တာကြောင့်မြို့ကညစ်ပတ်နေတဲ့အခြေအနေကိုလည်းကိုဝန်းကအခုလိုပြောပါတယ
်မန္တလေးမှာတော့ဒီကကျွန်တော်ကဟိုပါတော့စံကျစ်လူများတဲ့ခါကျတော့ဒီပိုင်းဒီမှာဒီရက်တဲ့ခါပေါ့နော်ပြင်းနေနေမှာသူကချွေးကြရပါလေသာသမားတွေရောဆိုင်ကသမားတွေရောအဲ့လိုကားမိမိုင်မှာရတဲ့ခါတော့ပြင်းပြင်းသားလေးပါတော့ကိုချွေးကြတာပေါ့အဲ့တော့ဒီခါကျတော့ဟိုတို့စက်ကုန်းတွေရောဆွဲကြရရင်ပြင်းပြင်းကြောင်ပြီးပြင်းပြင်းကမိန်းနေဒီကုန်းတွေရှင်းနေအချိန်တိုင်းဒါပြင်းပြင်းမြဲလို့အဲ့လိုကိုလည်းအားကားလောက်ကြပါဘူ
းရန်ကုန်မြို့မှာလည်းအလားတူလှုပ်ရှားမှုကိုစမ်းသပ်လှုပ်ဆောင်ခဲ့ပူပါတယ်ရန်ကုန်မြို့မှာကွန်တရီစနစ်တကျဆွန့်ပစ်နိုင်ရေးလှုံ့ဆော်လှုပ်ရှားမှုမှာလေလူမှုရဲ့ပူးပေါင်းပါဝင်မှုကအားရစရာကောင်းတဲ့အခြေအနေမဟုတ်ပေမဲ့လူလားတဲ့အနေအထားရှိတယ်လို့ KT အဖွဲ့ကကိုထူအောင်လင်းကပြောပါတယ
်။တော်မင်းများကလမ်းပေါ်ထွေးတဲ့ဟိုအကျင့်ပါနေရပါတော့ကားသမားတွေဖြစ်ဖြစ်ဆိုင်ကားသမားဖြစ်ဖြစ်ဘယ်လိုပဲဖြစ်လမ်းပေါ်ထွေးတဲ့အကျင့်ပါနေရောတချို့ကားသမားတွေဥမာတက်စီသမားတွေအရလိုလိုချင်ချင်နဲ့ပေါ့တောင်းစားတဲ့လူတွေပေးကြရရှာပြည့်တက်စီမှာလိုချင်ချင်နဲ့လူရအများကြီးပတ်ကားမောင်းတဲ့ driver တွေနောက်ဆေးရတွေပေါ့နော်အဲတူတူကလမ်းမထွေးအချင်းပါနောက်အဲ့ဒါယူရရတာဘူးကြီးကင်ရတာကိုပဲအလုံးရှုံနေသလိုလိုအမြင်နဲ့ပေါ့နော်သူတို့အားကြောင့်တချို့ကြောင်ညင်းတာမျိုးလည်းရှိတယ်တချို့ကြောင်ယူရမျိုးလည်းရှိတယ်ပေါ့နော်လုံးလုံးလားကြီးတော့လက်ခံတာမျိုးအဲ့လိုအရင်ကြီးအောင်မြင်သွားတာမျိုးတော့မရှိသေးဘူးပေါ့အဲ့လို
ရန်ကုန်မြို့ကကွန်စားသူအများစုရဲ့ကွန်တရီစနစ်တကျမစွန့်ပြစ်မှုကြောင့်ခီးတယ်တွင်ကားတွေသာမကတိုက်တွေလမ်းမတွေပေါ်မှာလည်းရုပ်ပြက်ဆင်းပြက်ဖြစ်လာတယ်လို့ကိုထူအောင်လင်းကပြောပါတယ်
အခုတွေ့ရတာတော့ဆိုးတာပေါ့တော်တော်ဆိုးတာတော့များတယ်ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ကားဘတ်ကားပေါ်မှာလည်းတွေ့ရတယ်ကျွန်တော်လမ်းနေလမ်းပေါ်တွေမှာလည်းတွေ့ရတယ်ပေါ့နော်နောက်အမိုက်ဘုံတွေဟိုလည်းလိုဂျီယိုမိုက်တက်တဲ့ဘုံတွေတော့လည်းတွေ့ရများတယ်အများကြီးပဲပေါ့လမ်းနေအဓိကလမ်းညက်ပတ်တယ်ပေါ့နော်တော်တော်များများအချိန်ကြီးကတော်တော်လေးတော့ဆိုးနေတယ်လို့ထင်တယ်ခင်ဗျာဟုတ
်ရန်ကုန်မြို့မှာကွန်တရီစနစ်တကျစွန့်ပြည်ရေလှုပ်ရှားမှုတွေဆက်ပြီးဖော်ဆောင်ဖို့လည်းစီစဉ်နေတယ်လို့ကိုထူအောင်လင်းကပြောပါတယ်တချိန်တည်းမှာပဲကျန်းမာရေးအရာရောမြို့တော်တန့်ရှင်းတက်ရက်မှုဘိုင်းကိုပါထိခိုက်တယ်ကွန်စားတုံးမှုအလေးအထရော့ကျလာစီရေပြည်내နဲ့တိုင်းဒေသကြီးအစိုးရတွေအနေနဲ့စီစဉ်လှုပ်ဆောင်ကြဖို့ဒီလပိုင်းအတွက်မှာပဲပြည်ထောင်စုအစိုးရအဖွဲ့ကလည်းညွှန်ကြားထားတာဖြစ်ပါတယ်ရှင
်။မတ်တင်ကြီးထိုက်ပြောပြတော့တာပါ VOA American တန်ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာအခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြမှာဒီကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့မနေ့ခင်းတိုင်းထုတ်လွှင့်ပေးတဲ့အင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
The words of Lincoln still ring true. Let us strive on to finish the work we are in, to bind up the nation.
အဲ့တော့သူတဆုံလင်း American တခွင်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုကြားကြပါမယ်။နောက်ပြီးစီးပွားရေးကဏ္ဍကိုလည်းထုတ်လင်းပြီးမှဖြစ်ပါတယ်။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်။Chinese power in Myanmar မြန်မာနိုင်ငံကတရုတ်လျှက်စစ်ဆိုတဲ့ခေါင်းစဉ်နဲ့ထိုင်းနိုင်ငံတို့ The Nation သတင်းစာမှာစူဝတ်ချိုင်စုံဝါနဲ့ရေးသားထားတဲ့ဆောင်းပါးကိုဥစွာတင်ပြကြပါမယ်။တရုတ်နိုင်ငံနဲ့မြန်မာပြည်တွင်းကုမ္ပဏီတခုတို့ဖက်ဆက်တီထောင်တဲ့မြန်မာနိုင်ငံအတွင်းအကြီးဆုံးလျှက်စစ်ဓာအားပေးစက်ရုံစတင်လေပတ်ပြီးဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနဲ့ထုတ်ကုန်လုပ်ငန်းတွေတစ်ချိန်တိုးထိုးတက်လာတော့မှာဖြစ်တဲ့ဆိုပြီးတော့အစချီရေးသားထားပါတယ်။အဲ့ဒီ16မီဂါဝတ်ဓာတ်ငွေလောင်စာသုံးလျက်စစ်ဓာအားပေးစက်ရုံကြီးကိုရန်ကုန်မြို့အနီးတီလဝါအထူးစက်မှုဇုံနဲ့ဆယ်မိုင်လောက်သာဝေးတဲ့တာကီတာမှာတရုတ်နိုင်ငံ China's Union Resources and Engineering Company နဲ့ U Energy တာကီတာ Company Limited တို့ပူးပေါင်းပြီးတော့လှုပ်ဆောင်မဲ့စီမံကိန်းဖြစ်တယ်လို့ဆိုပါတယ်။ငါးနိုင်ငံမှာမကြာခဏဆိုသလိုလျက်စစ်မီးတွေပြတ်တောက်နေတဲ့ပြဿနာဟာရေစရာမဟုတ်ဘူးလို့လည်းရေးသားထားပါတယ်။ရန်ကုန်မြို့မှာနေထိုင်နေတဲ့မိတ်ဆွေတွေထံကနေစိတ်အားထက်သန်စွာပြောဆိုနေကြတဲ့ခင်မင်းစရာကောင်းတဲ့မိတ်ဆွေတွေအကြောင်းထူးခြားတဲ့ယဉ်ကျေးမှုစီကားတဲ့ဈေးတွေနဲ့စိတ်ဝင်စားဖွယ်နေထိုင်ခြင်းစရာကောင်းတဲ့နေရာတွေအကြောင်းကိုပြောပြရင်အတူတွဲပါလာလေးရှိတာကတော့နေ့စဉ်နဲ့အမျှဖြစ်နေလေးရှိတဲ့လျက်စင်မီပြတ်တောက်တဲ့အကြောင်းပဲဖြစ်တယ်လို့យေတာထားပါတယ်။လျက်စင်မီပြတ်ပြီးဆိုရင်တခြားအရတ်တွေမှာဖြစ်လေရှိသလိုခိတ္တခဏပြတ်တာမဟုတ်ပဲနာယီများစွာအကြာကြီးဖြစ်လေရှိတာပဲလို့လည်းထောက်ပြထားပါတယ်။ယုံကြည်စိတ်ချရမှုမရှိတဲ့လျက်စစ်တအကြောင်းနေ့စဉ်လူမှုဘဝတွေမှာအနှောက်အယှက်တွေဖြစ်ကြရသလိုအထူးသဖြင့်ကုန်ပစ္စည်းထုတ်လို့ရင်းနဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေမှာထိခိုက်မှုရှိပြီးတတိုင်းပြည်လုံးအတွက်ခလုတ်ကတင်းတစ်ခုဖြစ်နေတာပါလို့လည်းយေတာထားပါတယ်။ကမ္ဘာပိုင်းရဲ့စီးပွားရေးလှုပ်ဆောင်နိုင်မှုအစီရင်ခံစာမှာတနင်္ဂနွေလုံးအတိုင်းအတာနဲ့တွက်ချက်ပြီးနိုင်ငံပေါင်း189နိုင်ငံမှာမြန်မာနိုင်ငံကိုအမှတ် 148 အဆင့်မှာတက်မှတ်ထားတယ်လို့လည်းយေတာထားပါတယ်။တာကီတာဓာအာဘီစက်ယုံဟာနိုင်ငံအတွင်းပစ္စမမြောက်ပုဂ္ဂလိကပိုင်းဓာအာဘီစက်ယုံဖြစ်ပြီးတော့ရန်ကုန်မြို့တစ်ဝက်ကနိုင်ငံပိုင်းစက်ယုံတွေနဲ့လက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့လျှက်စစ်ဓာတ်အားလူအချက်ကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့လည်းយေတာထားပါတယ်အပြည့်စုံကို The Nation သတင်းစာမှာဖတ်ရှုနိုင်ပါတယ်ဗီယက်နမ်နဲ့မြန်မာနိုင်ငံအပေါ်ထားရှိတဲ့အမေရိကန်ပြည်ထောင်စုရဲ့လှုပ်ဆောင်ချက်မှာမျက်စိစူးစရာကွဲပြားခြားနားချက်တွေရှိနေတယ်ဆိုတာကိုမိမောင်းထုတ်ပြသနေတယ်ဆိုပြီးတော့ပမောက္ခဒေးဗစ်အိုက်စတိုင်ဘတ်ကយေတာထားတဲ့ဆောင်းပါးကို Nikkei Asian Review စာဆောင်မှာဖတ်ရပါတယ်သမ္မတဘရက်အိုဘားမားမကြာခင်ကတွားရောက်ခဲ့တဲ့အာရှတိုက်ခီးစဉ်အတွင်းဗီယက်နမ်နိုင်ငံပေါ်ဆယ်စုနှစ်တည်းနဲ့ချီးပြီးတော့ချမှတ်ထားခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့လက်နက်တင်ပို့မှုတားမြစ်ချက်ကိုရုပ်သိမ်းပေးလိုက်ပါတယ်။ဗီယက်နမ်အပါအဝင်တချို့သောအရှေ့တောင်အာရှနိုင်ငံတွေဟာတရုတ်နိုင်ငံနဲ့ပင်လယ်ပြင်နယ်မြေပိုင်ဆိုင်မှုအတွက်ထိတ်တိုက်တွေ့နေကြတာလည်းဖြစ်ပါတယ်။ဒီမိုကရေစီမကျတဲ့ကွန်မြူနစ်အစိုးရအုပ်ချုပ်နေတဲ့နိုင်ငံပေါ်ထားရှိတဲ့သမ္မတအိုဘားမားရဲ့လှုပ်ရက်ပေါ်လူ့အခွင့်အရေးအဖွဲ့တွေကကန့်ကွက်ခဲ့ကြပါတယ်။လွန်ခဲ့တဲ့6နှစ်လောက်ကလည်းမြန်မာနိုင်ငံအပေါ်မှာတန်တရားနဲ့ချီးမြှောက်ဂုဏ်ပြုခဲ့ပါတယ်။အဲ့ဒီနောက်ပိုင်းအပြောင်းလဲကြောင့်ဒေါအောင်ဆန်းစုကြည်နဲ့သူမရဲ့ NLD ပါတီအစိုးရဖြစ်လာခဲ့တဲ့ဆိုပေမဲ့တခြားတိတာထင်ရှားလာတော့ဘာမှတိတ်မရှိဘူးလို့ထောက်ပြထားပါတယ်။အတိုက်ခံပါတီကအစိုးရဖွဲ့အတွင်း90ရာခိုင်နှုန်းနေရာရထားတယ်ဆိုပေမဲ့2008ခုနှစ်တုန်းကရေးဆွဲထားတဲ့အခြေခံဥပဒေအရစစ်တပ်ကအာဏာကိုထိန်းချုပ်နေစေပဲဖြစ်တယ်လို့ထောက်ပြထားပါတယ်။မေလလေအတွင်းအင်ဂျူရောကနေထုတ်ပြန်ခဲ့တဲ့နှစ်စဉ်ကြေညာချက်မှာမြန်မာနိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးနဲ့နိုင်ငံသားရေးမူဝါဒကိုချင်းချောက်နေစေရှိတာကြောင့်တမန်ရရဲ့အမိန့်ကြေညာချက်နဲ့ချမှတ်တဲ့အရေးယူပိတ်ဆို့မှုတွေဆက်ပြီးတော့ထားရှိဖို့လိုအပ်တယ်လို့ဆိုထားပါတယ်။မြန်မာနိုင်ငံနဲ့ဗီယက်နမ်နိုင်ငံတို့ရှင်းမယ်ဆိုရင်ကွဲပြားခြားနားမှုကရှင်းပါတယ်။မြန်မာနိုင်ငံဟာတောင်တရုတ်ပင်လယ်နဲ့ထိဆက်မနေလို့လားလို့လည်းမိကွန်းထုတ်ထားပါတယ်။မြန်မာနိုင်ငံမှာလွတ်လပ်ရေးရစဉ်ကလေးကစစ်တပ်ကဓာတ်ရိုက်တော်၎င်းတဝက်ပြီးတော့တော်၎င်းအာဏာကိုရယူထားခဲ့တာပါ။အမေရိကန်နိုင်ငံအနေနဲ့မြန်မာစစ်တပ်နဲ့ဆက်ဆံရေးကိုပြန်ပြီးတော့တုံ့တင်နေတယ်လို့လည်းយေတာထားပါတယ်အထူးသဖြင့်လက်ကျင်ပြီးတဲ့နေရာနဲ့ပစ္စည်းကိရတချို့ကိုထောက်ပံ့ရေးကိစ္စတွေဖြစ်တဲ့အသဖြင့်យေတာထားပါတယ်အပြည့်စုံကို Nikkei Asian Review စာဆောင်မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ီဝါရောင်းဝယ်ဖောက်ကားမှုတွေရုံထဲပါပြောက်ဖို့နဲ့တက်လူတွေမူရစီတွင်တွင်ကျကျသုံးဆွဲနေကြတာတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့စီမံချက်နဲ့ဆောင်ရွက်ဖို့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမကြသေးခင်ကပဲပြောထားပါတယ်မြန်မာလူငယ်တက်လူတွေအကြားမူရစီဝါအရက်သေးစားတောက်စားမှုရုံထဲပါပြောက်ရေးဘာတွေလှုပ်ဆောင်ဖို့လိုအပ်ပါတယ်ဘာတွေများလှုပ်ဆောင်စီခြင်းကြပါတယ်ဆိုတာအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတရက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါတရက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လေကိုဆွေးနွေးခြင်းတော့ကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ကြိုပြီးတော့ပေးပို့ထားလို့ရပါတယ် view ရဲ့ဖုန်းနံပါတ်က0239382555 email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ကူညာ9နာရီမှာထုတ်လိုက်မဲ့ဒရဲ့လေလံအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေည9နာရီအစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့ဖိတ်ခေါ်လိုက်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့ကျင်းပြမယ် idiom အသုံးက
all bets are off
ဖြစ်ပါတယ်စာလုံးပေါင်းက e l l all ကအလုံး b e t s bets ကလောင်းကြီးတွေ e r e r ကဖြစ်တာ o f f off ကပြက်ပြဲသွားတာဖြက်ပြစ်လိုက်တာဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဘဲကလောင်းကြီးအလုံးကိုဖြက်သိမ်းလိုက်တာပေါ့ဒီအသုံးဆင်းသက်လာတာကတော့လောင်းကစားအရာကဖြစ်ပါတယ်ဘောလုံးပွဲပဲဖြစ်ဖြစ်မြင်းပွဲပဲဖြစ်ဖြစ်ဘာပွဲမဆိုလောင်းကြီးကိုဒိုင်ကလက်ခံရမှာအချောင်းတစ်ခုခုကြောင့်ပွဲပြက်သွားလို့ပွဲပြက်သွားလို့ဒီပွဲတွေမှာတော့လောင်းကြီးတွေကိုပြန်မလျော်နိုင်တော့ဘူးဆိုရင် all bets are off ဆိုပြီးတော့ဓာတ်ရိုက်ဒီပေကိုအသုံးပြုတာဖြစ်ပါတယ် idiom အဓိပ္ပာယ်ကတော့သဘောတူထားတဲ့အချက်တွေနားလည်မှုရယူထားတာတွေအလုံးပြက်ပြဲတဲ့သဘောထင်ကြီးတွေလွဲကုံတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Scrooby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် You lied to me about your financial situation so all bets are off between you and me
ခင်ဗျားကခင်ဗျားငွေကြေးအခြေအနေအကြောင်းကျွန်တော်ကိုလင်ခဲ့တယ်ဒါကြောင့်ခင်ဗျားနဲ့ကျွန်တော်ကြားအရင်ကယူထားတဲ့နားလည်မှုမျိုးတွေမရှိတော့ဘူးဗျာလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ You lied to me about your financial situation, so all bets are off between you and me.
အရင်ကယူထားတဲ့နားလည်မှုတွေပြက်သွားပြီးအကျုံးမဝင်တော့ဘူး။ထင်ကြီးတွေတလွဲဖြစ်ကုန်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
All bets are off
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါလေခင်ဗျာ။အခုချိန်ကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်။အရင်ဆုံးတော့စီးပွားရေးကဏ္ဍကိုကြားရပါမယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတော့ဂျပန်နိုင်ငံ Iseshima အပန်းဖြေမြို့မှာမေလ26ရက်ကနေ29ရက်နေ့အထိနှစ်ရက်ကြာကျင်းပခဲ့တဲ့ G7 ဆက်မှုဖွင့်ပြိုးတိုးတက်တဲ့ခုနှစ်နိုင်ငံထိပ်သီးညီလာခံအကြောင်းကိုယ်စားဝန်ထမ်းကစူးစီးတင်ပြထားပါတယ်နားဆင်ကြပါခင်ဗျာ
အခုနှစ်ကျင်းပတဲ့ G7 ဆက်မှုဖွံ့ဖြိုးတိုးတက်တဲ့ခုနှစ်နိုင်ငံရဲ့ထိပ်သီးညီလာခံဟာအာရှတိုက်အတွင်း၈နှစ်ကြာပြီးမှထပ်မံကျင်းပတာလည်းဖြစ်ပါတယ်ဂျပန်နိုင်ငံဟာတခုတည်းသော G7 အဖွဲ့ဝင်အာရှနိုင်ငံဖြစ်ပါတယ်တရုတ်နိုင်ငံဟာကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးနိုင်ငံဖြစ်ပေမဲ့လည်း G7 ရဲ့အဖွဲ့ဝင်မဟုတ်သေးပါဘူးဒီနေ့ G7 ထိပ်သီးဆွေးနွေးမှာထူးခြားတာကတော့အင်ဒိုနီးရှား၊ဘင်္ဂလားဒေ့ရှ၊ချတ်၊လာအိုသရီလင်္ကာ၊ဗီယက်နမ်နဲ့ပါပူအာနယူဂီနီစတဲ့ဖွံ့ဖြိုးဆဲ9နိုင်ငံကိုလည်းထိပ်သီးဆွေးနွေးမှာတက်ရောက်ဖို့ဖိတ်ကြားခဲ့တာပဲဖြစ်ပါတယ်ကမ္ဘာတစ်လွှားရင်ဆိုင်နေရတဲ့စီးပွားရေးနဲ့နိုင်ငံရေးဆိုင်ရာစင်ခုံမှုတွေကိုရင်ဆိုင်ဖြေရှင်းသွားကြဖို့G7 ဆက်မှုဖွံ့ဖြိုးတိုးတက်တဲ့ခုနှစ်နိုင်ငံရဲ့ထိပ်သီးညီလာခံအပြီးထုတ်ပြန်တဲ့32မျက်နှာပါကြီးညာချက်မှာဖော်ပြထားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာဖြစ်နိုင်ခြေတဲ့နှိမ့်ကျပြီးအတန်အသင့်သာရှိမဲ့တစ်ချိန်ထဲမှာပဲဖွံ့ဖြိုးမှုကျဆင်းနိုင်တဲ့အလားအလာတွေဟာလည်းဆက်လက်တည်ရှိနေဆဲဖြစ်တယ်လို့ G7 ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ ပထဝီနိုင်ငံ၏အနေအထားကြောင့်ပဋိပက္ခတွေအကြမ်းဖက်မှုနဲ့ရွှေ့ပြောင်းဒုက္ခသည်တွေအရေးတိုးမြင့်ဖြစ်ပေါ်နေတာတွေကကမ္ဘာစီးပွားရေးအခြေအနေကိုပိုမိုရှုပ်ထွေးစေတယ်လို့ဆိုပါတယ်။ဒါ့အပြင်အစွန်းရောက်အကြမ်းဖက်မှုတွေအကြမ်းဖက်တိုက်ခိုက်မှုတွေနဲ့တခြားဆင်ခုံမှုတွေအမြောက်များရှိနေတဲ့အတွက်တည်ဆဲနိုင်ငံတကာစည်းမျဉ်းစည်းကမ်းတွေနဲ့လူသားအလုံးအတွက်အများစုကလက်ခံကျင့်သုံးနေတဲ့ဘုံတံပိုးတွေကိုချိန်ချောက်လာနေတယ်လို့လည်း G7 ရဲ့ကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ်။နိုင်ငံတကာမှာရင်ဆိုင်နေရတဲ့အဲ့ဒီပဋိပက္ခနဲ့ဆင်ခုံမှုတွေကိုကင်တွယ်ဖြေရှင်းဖို့အထူးတာဝန်ရှိတယ်လို့ G7 အဖွဲ့ဝင်နိုင်ငံတွေကယူဆထားကြပါတယ်။ဒီမိုကရေစီနဲ့လွတ်လပ်မှုတရားဥပဒေစိုးမိုးရေးလူ့အခွင့်အရေးအပေါ်လေးစားလိုက်နာမှုစတဲ့ဘုံတံပိုးတွေနဲ့အခြေခံသဘောတရားတွေပေါ်အခြေခံပြီးစုပေါင်းရင်ဆိုင်သွားမယ်လို့ဆိုပါတယ် IMF နိုင်ငံတကာငွေကြေးရမောင်ငွေအဖွဲ့အကြီးအကဲခရစ်စတင်းလာဂတ်ကတော့ကိုတိုင်းပြည်အသီးသီးမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေဆင်းရဲမှုတွေကနေလွတ်မြောက်ဖို့အတွက်ဥရောပတိုက်အတွင်းထွက်ပြေးလာကြတဲ့ရွှေ့ပြောင်းဒုက္ခသည်တွေအရေးအပါအဝင်ကမ္ဘာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးမှုကိုအန္တရာယ်ပြုနေတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်တွေအတွက် G7 အဖွဲ့ကထုတ်ပြန်ထားတဲ့လုပ်ငန်းစဉ်ကိုသူ့အနေနဲ့ထောက်ခံကြောင်းပြောပါတယ
် Well I hope it does illustrate the fact that the G7 agree on the objectives.They agree on the areas where they want to focus.
G7 အဖွဲ့ရဲ့သဘောတူညီချက်က80ဘာလုပ်ရမယ်ဆိုတဲ့ရည်မှန်းချက်တွေပါဝင်တယ်လို့ကျွန်မထင်ပါတယ်။သူတို့အနေနဲ့ဘယ်နေရာတွေမှာအဓိကထားရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ကြမယ်ဆိုတာကိုသဘောတူခဲ့ကြပါတယ်။ဘလို့မူဝါဒတွေချမှတ်လှုပ်ဆောင်ရမယ်ဆိုတာကိုလည်းသဘောတူခဲ့ကြပါတယ်။ဘယ်နိုင်ငံရဲ့လို့အတိအကျပြောဖို့တော့ခက်ပါလိမ့်မယ်။ဒါပေမဲ့တိုင်းပြည်တချို့ဟာလက်ရှိသူတို့လှုပ်ဆောင်နေတာထက်ပိုပြီးလုံနိုင်ကြပါတယ်။ကျမတို့ IMF အဖွဲ့အနေနဲ့ကတော့ရေရှည်တည်တတ်တဲ့ဖွံ့ဖြိုးမှုရရှိအောင်ရှေ့တိုးလှုပ်ဆောင်ရမယ့်နည်းလမ်းတွေကိုရွေးချယ်ပြီးဒီထိပ်သီး9နိုင်ငံအပြင်တခြားဘယ်တိုင်းပြည်တွေကပိုးပြီးငွေကြေးထည့်ဝင်လှုပ်ဆောင်နိုင်မလဲဘလောက်အထိလှုပ်ပိုင်ခွင့်ရှိမလဲဆိုတာတွေကိုဖော်ထုတ်ပေးဖို့ပဲဖြစ်ပါတယ်
G7 ညီလာခံမှာတက်ရောက်တဲ့အမေရိကန်သမ္မတဘာရက်အိုဘားမားကလည်းအာရှဒေသအတွင်းနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်စေတဲ့မြောက်ကိုရီးယားအရေးအပါအဝင်ထိပ်သီးဆွေးနွေးပွဲအတွင်းခေါင်းဆောင်တွေဆွေးနွေးကြတဲ့နျူကလ িয়ার အရေးကိစ္စတွေကိုအင်ရှင်ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ
်။ We also discussed a range of regional issues and given the threat from North Korea we agreed tocontinue reinforcing deterrence and strengthening our defense capabilities
မြောက်ကိုရီးယားနိုင်ငံဘက်ကချင်းချောက်မှုတွေရှိနေတဲ့အတွက်အဲ့ဒီအန္တရာယ်ကိုကာကွယ်ဖို့တိုးမြင့်လှုပ်ဆောင်သင့်တာတွေကျွန်တော်တို့ရဲ့ခုခံနိုင်စွမ်းအခြေအနေတွေအပါအဝင်ဒေတာတွေဆိုင်ရာအကြောင်းအရာတော်တော်များများကိုကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်ဟီရိုရှိမားမြို့ကိုကျွန်တော်တို့တွားရောက်လေပတ်ခဲ့တာဟာလေဒုတိယကမ္ဘာစစ်အတွင်းအသက်ဆုံးရှုံးခဲ့ကြရသူတွေအတွက်အပြင်နျူကလ িয়ার ကင်းမဲ့တဲ့ကမ္ဘာကြီးဖြစ်လာစေရေးအတွက်ကျွန်တော်တို့နှစ်နိုင်ငံကြားလက်ခံယုံကြည်ထားချက်ကိုထပ်လောင်းအတည်ပြုပေးတာဖြစ်တဲ့အပြင်လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာအတွင်းကျွန်တော်တို့နှစ်နိုင်ငံကြားမိတ်ဆွေတွေအဖြစ်ထူးခြားပြောင်မြောက်စွာရပ်တည်နိုင်ခဲ့တာကိုလည်းမီးမောင်းထိုးပြရာရောက်ပါတယ
်။ EU ဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံဆက်နေတဲ့မနေတဲ့ဆိုတဲ့ကိစ္စအတွက်ဗြိတိန်နိုင်ငံသားတွေမဲခွဲဆုံးဖြတ်ကြဖို့ရှိနေတဲ့အကြောင်းမကြာသေးခင်သတင်းပတ်တွေအတွင်းတဲ့နေတဲ့မှာအကြံတဝင်းဖော်ပြနေကြတဲ့ကိစ္စကို G7 ထိပ်သီးညီလာခံအတွင်းတရားဝင်ထက်သွင်းဆွေးနွေးကြခြင်းမရှိပေမဲ့လည်းဒီကိစ္စဟာထိပ်သီးညီလာခံကိုတက်လာကြတဲ့ခေါင်းဆောင်တွေအတွက်ရှောင်ရှားလို့မရနိုင်တဲ့ကိစ္စတစ်ခုဖြစ်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သတင်းတောက်တွေကမေးတဲ့အခါမှာတော့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်က EU အဖွဲ့ဝင်အဖြစ်ဆက်လက်တည်ရှိရေးဟာဗြိတိန်အတွက်အကျိုးဖြစ်ထွန်းစေမှာဖြစ်တဲ့အတွက်ပြုပြင်ပြောင်းလဲလို့ရနိုင်တဲ့ဥရောပသမဂ္ဂအတွင်းမှာဗြိတိန်ဆက်လက်တည်ရှိနေရေးအတွက်သူ့အနေနဲ့အမြဲတမ်းလိုလားခဲ့ကြောင်းပြန်လည်ပြောကြားခဲ့ပါတယ် G7 အဖွဲ့ရဲ့အလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့အင်ရှင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့ထိပ်သီးဆွေးနွေးပွဲပိတ်ပွဲအခမ်းအနားမှာကမ္ဘာစီးပွားရေးအပေါ်မကောင်းမြင်တဲ့အယူအဆမျိုးမထားကြဘဲအားလုံးပူးပေါင်းလှုပ်ဆောင်ကြဖို့တိုက်တွန်းပြောကြားခဲ့ပါတယ
်また司令次長として今回のサミットで最も時間を割いて
ကမ္ဘာစီးပွားရေးနဲ့ပတ်သက်လို့မကောင်းမြင်နေတာဟာပြဿနာကိုဖြေရှင်းနိုင်မှာမဟုတ်တဲ့အကြောင်းဒီစီဝေးပွဲရဲ့အလဲကျဥက္ကဋ္ဌအဖြစ်နဲ့အဲ့ဒီလိုမဖြစ်ဖို့အတွက်သူ့ဘက်ကအချိန်အများကြီးအကုန်ခံစူးစမ်းခဲ့ပေမဲ့အဲ့ဒီသဘောမျိုးဖြစ်လာခဲ့ကြောင်းမကောင်းမြင်နေကြမဲ့အစားလက်တွေ့ကြကြရှုံမြင်သုံးသပ်ပြီးအကောင်းမြင်တဲ့အယူအဆနဲ့လက်ရှိကြုံတွေ့နေရတဲ့ပြဿနာတွေကိုရင်ဆိုင်ဖြေရှင်းကြဖို့လိုအပ်ကြောင်းကြုံတွေ့ရနိုင်တဲ့အန္တရာယ်အခက်အခဲတွေကိုအားလုံးမျှဝေတာဝန်ယူမှုမရှိသေးဖြင့်ဒီပြဿနာကိုဖြေရှင်းလို့ရနိုင်မှာမဟုတ်ကြောင်းဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားသွားတာပါဒီထိပ်သီးဆွေးနွေးပွဲမစတင်ခင်ကတည်းက2008ခုနှစ်တုန်းကရင်ဆိုင်ခဲ့ရတဲ့ကမ္ဘာလုံးဆိုင်ရာစီးပွားကျကပ်မျိုးနောက်တစ်ကြိမ်မဖြစ်အောင်လှုပ်ဆောင်ကြဖို့အစည်းအဝေးတက်ကြမဲ့ခေါင်းဆောင်တွေကိုဝန်ကြီးချုပ်ရှင်ဇိုအာဘေကကြိုတင်မြစ်တာရက်ခံခဲ့တာဖြစ်ပါတယ်။နှစ် 2008ခုနှစ်မှာကြုံတွေ့ခဲ့ရတဲ့စီးပွားကြကမြုံမဖြစ်ဘူးလို့လုံးဝမပြောနိုင်ပေမဲ့အဲ့ဒီရဲ့အကျိုးဆက်တွေကိုရင်ဆိုင်ဖြေရှင်းနေကြရဆဲဖြစ်ပြီးတချို့ဘာနေရဲ့လှုပ်ဆောင်မှုတွေဟာစိုးရိမ်ရတဲ့အနေအထားမျိုးရှိနေတယ်ဆိုတာကိုကမ္ဘာခေါင်းဆောင်တွေကနားလည်သဘောပေါက်ထားကြတာဖြစ်ပါတယ်အရှင်ဂျပန်နိုင်ငံအပါအဝင်အာရှတိုက်အတွင်းကနိုင်ငံအတော်များများနဲ့တရုတ်နိုင်ငံအကြားရေပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကိစ္စကိုလည်းထိပ်သီးဆွေးနွေးပွဲအတွင်းမှာထက်သွင်းဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့နှစ်စဉ်ကျင်းပတဲ့ဒီ G7 ထိပ်သီးညီလာခံကကမ္ဘာစီးပွားရေးနဲ့နိုင်ငံရေးအပါအဝင်အရေးပါတဲ့ကိစ္စရပ်တွေအပေါ်အကျိုးသိရမှုရှိတယ်မရှိဘူးဆိုတဲ့အပေါ်မှာတော့လည်လာသူတွေအကြားအမြင်သဘောထားအမျိုးမျိုးကွဲပြားနေကြတာဖြစ်ပါလိမ့်ခင်ဗျာ။
ဇော်ဝင်းလိုက်စီစဉ်တည်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာပါအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါဒီစီစဉ်မှာတော့အမေရိကန်ကကြာဆုံးစစ်သည်တွေတာဝန်ထမ်းဆောင်နေတဲ့စစ်သည်တွေနဲ့သူတို့ရဲ့မိသားစုတွေကိုဂုဏ်ပြုတဲ့နိုင်ငံတော်အားလည်းရဲ့ Memorial Day အောက်မေ့ဝင်နေ့အကြောင်းကိုတင်ဆက်ပေးမှာပါကိုအောင်အောင်နဲ့တူမတ်စုမုံကကူညီတင်ဆက်ထားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာမေလရဲ့နောက်ဆုံးသတင်းပတ်တင်လာနေကို Memorial Day အောက်မေ့ဝင်နေ့အဖြစ်သတ်မှတ်ကျင်းပပါရယ်ဒီနှစ်အတွက်အောက်မေ့ဝင်နေ့ကိုတော့မေလ30ရက်နေ့မှာကျင်းပတာပါနိုင်ငံတော်အားလိုက်ရဲ့အဖြစ်သတ်မှတ်ထားတဲ့ဒီအောက်မေ့ဝင်နေ့မှာအထိမ်းအမှတ်ခန်းနာတွေချီတက်လမ်းလျှောက်ပွဲတွေပျော်ပွဲရွှင်ပွဲတွေဂီတဖျော်ဖြေပွဲတွေနိုင်ငံတော်ဝန်ကျင်းပကြပါတယ်မဆင်မွေရေ
ဟုတ်ပါတယ်ကိုအောင်ရေဒီပွဲတွေမှာအမေရိကန်စစ်သည်တွေစစ်ပြန်စစ်မှုတွေဟောက်အဖွဲ့တွေလည်းပါဝင်ဆင်နွှဲလေရှိပါတယ်အမေရိကမြို့ကြီးတွေဖြစ်တဲ့ချီကာဂို၊နယူးယောက်နဲ့ဝါရှင်တန် DC မြို့တွေမှာလည်းဒီအောက်မေ့ဝင်နေ့အလှပြချီတက်ပွဲတွေကိုစီစီကားကားကျင်းပကြပါတယ်။အမေရိကန်လူထုကစစ်ပွဲနဲ့ဆိုင်တဲ့အောက်မေ့ပွဲအထိမ်းအမှတ်နေရာတွေစစ်သည်ကြီးတွေကိုလည်းတွားရောက်ပြီးတော့ကြာဆုံးစစ်သည်တွေအတွက်အမတ်တရပန်းစည်းတွေအလံငယ်လေးတွေကိုတွားရောက်စိုက်ထူလေးရှိပါတယ်ရှင့
်။ကျွန်တော်တို့ VOA ရုံးနဲ့တိတ်မွေးလာတဲ့ပင်မလွတ်တော်အစအဦးရှိမှလည်းဒီအောက်မေ့ဝင်နေ့ရောက်တိုင်းနိုင်ငံကာကွယ်ရေးတာဝန်ထမ်းဆောင်နေတဲ့စစ်သည်တော်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဂုဏ်ပြုပြီးဂီတဖျော်ဖြေပွဲတွေမှတ်တမ်းရုပ်ရှင်တွေနဲ့ကြပြာရွတ်ဖတ်တာတွေကိုပြုလုပ်ကြပါတယ
် The words of Lincoln still ring true. Let us strive on to finish the work we are in, to bind up the nation's wounds, to care for him who shall have borne the battle and for his widow and his orphan.
ဒါပြင်စစ်ပွဲမှာကြာဆုံးတဲ့သူတွေကိုအမှတ်ရပြီးအထူးတလဲတံမိုးထားမှုကနေနိုင်ငံသားတွေညီညွတ်ကြဖို့ဆိုတာကိုရည်ရွယ်ပြီးတော့လဲဂီတဖျော်ဖြေပွဲကိုကျင်းပတာပါ Memorial Day ဟာအမေရိကန်နွေရာသီအားလည်းရဲ့စတင်ချိန်ဆိုပြီးတော့လဲအားလုံးကနားလည်ထားကြတာပ
ါWhat's so brightly new ahead at the twilight's last gleaming whose broad stripes and bright stars through the perilous fight.
အမေရိကန်နိုင်ငံတော်တချင်းကိုစတင်တည်ဆိုပြီးတော့ဂီတဖျော်ဖြေပွဲကိုစတင်ပြီးရှိပါတယ်။အမေရိကန်ပြည်ထောင်စုတဝန်ကပြည်သူတွေဒီဂီတဖျော်ဖြေပွဲကိုကြည့်ရှုနိုင်မှု PBS ရုံးမြင့်တန်ကြားကနေအမေရိကန်ရှိဘက်ခြံစံတော်ချိန်ည၈နာရီကနေ၉နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပြသခဲ့ပြီးတော့နောက်ထပ်လည်းပြန်လည်ထုတ်လွှင့်ပြသပါတယ်ကိုအောင်ရေ။
တိုင်းပြည်အတွက်အသက်ဆုံးလွခဲ့တဲ့စစ်သည်တွေစစ်ပြန်စစ်မှုတန်းအောင်တွေကိုလက်အင်ကဆုံးလွခဲ့ရတဲ့စစ်သည်တွေလက်ရှိတာဝန်ထမ်းဆောင်နေတဲ့စစ်သည်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအခုလိုဒီအောက်မေ့ဝင်နေ့မှာဂုဏ်ပြုကြတာပါ
ဝါရှင်တန် DC နဲ့ပိုတိုမက်မြစ်သားချတဲ့ဗာဂျီးနီးယားပြည်နယ်ကအာလင်တန်အမျိုးသားစစ်သည်ညိုင်းမှာဆိုရင်လေကြာဆုံးသွားတဲ့စစ်သည်တွေရဲ့အထိမ့်အမှတ်ကြောက်ပြားတွေမှာအမေရိကန်အလံငယ်လေးတွေကို The Old Gag လို့တည်ကြတဲ့အမှတ်3ခြေလင်းတက်ရင်ကနေလိုက်ပြီးတော့စိုက်ထူပေးပါတယ်အနှစ်60ကျော်ကြာလာခဲ့ပြီဖြစ်တဲ့ဒီအစဉ်လာကိုတော့အောက်မေ့ဘွယ်နေ့မတိုင်ခင်တပတ်မှာဒီအလံလေးတွေကိုကြိုတင်ပြီးစိုက်ထူလေးရှိပါတယ်
အမှတ်3ခြေလင်းတက်ရင်ကိုစစ်ဖက်ဆိုင်ရာအခမ်းအနားတွေနဲ့ပတ်သက်လို့ဒီကြားတာဝန်ယူရမဲ့တက်ရင်အဖြစ်1948ခုနှစ်မှာသတ်မှတ်ပြီးကြတဲ့ကဒီအလံငယ်လေးတွေကိုစိုက်ထူတဲ့အစဉ်လာကိုစတင်ခဲ့တာပါဒီတက်ရင်မှာရှိတဲ့စစ်သည်အလုံးကြီးပါအလံစိုက်ထူရမှာပါဝင်ပြီးကြာဆုံးစစ်သည်အထိမ့်အမှတ်ကြောက်ပြားပေါင်း2,800ကျော်နဲ့အယိုးအိုးထည့်ထားတဲ့ဂူဘိတ်မန်တွေရှိမှအလံတွေကိုနာယီပိုင်းအတွင်းအပြီးစိုက်ထူပါတယ်အလန်တန်အမျိုးသားဆက်သင်းကြီးကိုအများပြည်သူဝင်ရောက်ကြည့်ရှုနိုင်အောင်ပြန်လည်ဖွင့်ပေးတဲ့နေ့တွေမှတိုင်ခင်အောက်မေ့ဝင်နေ့အပြီးမှာဒီအလန်တွေကိုချက်ချင်းပဲပြန်သိမ်းပါတယ
်။ကြာဆုံးစစ်သည်တွေအတွက်ရည်စူးပြီးလုပ်တဲ့အခမ်းအနားကိုတော့အလန်တန်ဆက်သင်းကြီးမှာကျင်းပပါတယ်။စစ်ဖက်အခမ်းအနားအပြည့်နဲ့ကျင်းပတဲ့ပန်းခွေချတဲ့အစီအစဉ်ကိုတော့အညတရစစ်သည်ကူဝိတ်မန်မှာပြုလုပ်ရမှာတော့နိုင်ငံခေါင်းဆောင်တွေစစ်ဖက်ထိပ်တန်းအရာရှိကြီးတွေလည်းတက်ရောက်ပါတယ်။
အောင်မေဝင်နေ့အခမ်းအနားကိုကျင်းပရမှာသမရဘရိတ်ဥပမာတက်ရောက်လေးရှိပါတယ်။လွန်ခဲ့တဲ့နှစ်တုန်းကကျင်းပတဲ့အခမ်းအနားမှာသမရဟာအမတ်တရစစ်သည်ကူဝိတ်မန်မှာလွမ်းသူပန်းခွေချခဲ့ပါတယ်
။ Members of our armed services, veterans, and most of all, families and friends of our fallen. It is my deep honor to share this day with you again.
ဒီလိုတချို့နိုင်ငံတော်အခမ်းအနားတွေကိုတက်ရောက်မယ်ဆိုရင်အများပြည်သူအနေနဲ့ကြိုတင်ပြီးလက်မှတ်ရယူရတာမျိုးရှိပေမဲ့ဒီအောက်မေ့ဝယ်အခမ်းအနားအတွက်တော့ဘာမှမလိုပါဘူး။ဒါပေမဲ့ခုံရီအတွက်အကန့်အသတ်ရှိတာကြောင့်နေရာရဖို့အတွက်စောစောစီးစီးလာဖို့ပဲလိုတာပါ။သတိထားမှာတော့ဒီအခမ်းအနားကိုလာရင်ရေးတန့်မှုကလွဲလို့အေးကြီးကြီးတွေတခြားတောက်ဆရာအချိုကြီးဘူးကအစားဘာမှတည်လာလို့မရပါဘူး။ဒါကတော့အမေရိကန်တနိုင်ငံလုံးကဒီထောင်ထဲချီတဲ့မော်တော်ဆိုင်ကယ်သမားတွေစုပေါင်းထားတဲ့ Rolling Thunder လို့ခေါ်တဲ့ဆိုင်ကယ်သမားအုပ်စုကြီးကလည်းစစ်ပြန်စစ်မှုတန်းတွေရဲ့အရေးနောက်ဒီရှေ့တန်းမှာပျောက်ဆုံးသွားသူတွေရဲ့အရေးကိုမမေ့ကြဘူးအတိပေးတဲ့အနေနဲ့ Washington မြို့တော်မှာလာရောက်စုဝေးပြီးဆိုင်ကယ်တွေကိုစီတန်းမောင်းနှင်လှည့်လည်နေကြတာပါ1988ခုနှစ်မှာစတင်တဲ့ဒီ Rolling Thunder Motorcycle စီတန်းလဲလေရာမှာအမေရိကန်တလွှားကစစ်မှုတန်းဟောင်းတွေသာမကဝဲကဘာတလွှားကလည်းပါဝင်ကြတယ်လို့ဆိုပါရယ်ဘိုလုံးကအောက်မေ့ဘွယ်နေလို့မတက်မှတ်ခင်မှာတော့ကြာဆုံးစစ်သည်တွေကိုအောက်မေ့ဂုံပြူတဲ့အနေနဲ့ပန်းတွေပန်းကွေတွေအလံတွေကိုကြာဆုံးသူတွေရဲ့မှတ်တိုင်မှာချိတ်ဆွဲစင်လေးရှိပါတယ်1868ခုနှစ်မေ30ရက်နေ့မှာပြည်တွင်းစစ်အတွင်းကြာဆုံးခဲ့သူတွေကိုရည်ရွယ်ပြီးပထမအကြိမ်ကျင်းပတာပါဝါရှင်တန်ကနေတဖက်ကမ်းဗာဂျီးနီးယားပြည်နယ်မှာရှိတဲ့အာလင်တန်အမျိုးသားစစ်သင်းကြီးမှာကျင်းပတဲ့အဲ့ဒီအခမ်းအနားကိုပြင်ဆင်ဖို့လူ 9,000 လောက်ပါဝင်ခဲ့ပါတယ်အဲ့ဒီအချိန်တုန်းကအာလင်တန်မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်တွေစစ်ဖြေရာကကြာဆုံးခဲ့သူ 2,000 လောက်ကိုမြုပ်နှံထားတာပါ1883ခုနှစ်မှာတော့နယူးယောက်ပြည်နယ်ဟာအောက်မေ့ဝယ်နေ့ကိုတရားဝင်အားလည်းရနေ့အဖြစ်သတ်မှတ်ခဲ့ပါတယ်1800အကုန်ပိုင်းနှစ်တွေမှာတော့မြို့တော်တော်များများမှာအောက်မေ့ဝယ်နေ့အဖြစ်ကျင်းပလာကြပြီးပြည်နယ်တော်တော်များများလည်းတရားဝင်အားလည်းရအဖြစ်သတ်မှတ်ခဲ့ပါတယ်ပထမကဘာစစ်ပြီးမှာတော့စစ်ပွဲတွေအတွင်ကြာဆုံးတဲ့သူတွေအားလုံးကိုရည်စူးပြီးအမေရိကန်ပြည်ထောင်စုတဝန်းအခမ်းအနားတွေကျင်းပလာတာဖြစ်ပါတယ်ခင်ဗျာ
ကဆုံးရင်အမေရိကန်တခွင်ကဏ္ဍကိုကြားခဲ့ကြရတာဖြစ်ပါတယ် VOA အမေရိကန်တန်ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
မိမိကိုကာကွယ်ရင်းကြဆုံသွားခဲ့ကြရတဲ့တရေကောင်းစစ်သည်တွေကိုဂုံပြူတဲ့အောက်မေ့ဘွယ်ခန္ဓာကိုအမေရိကန်ပြည်ထောင်စုမှလည်းတခြားနိုင်ငံတွေနီးတူနှစ်စဉ်ကျင်းပပါတယ်ဒီထောင်နှန်းစင်လာဟာအလွန်ရှေးကြပြီးအစ်တင်နိုင်ငံရေးကောင်ဆောင်ကြီးပယ်ရစ်ကလစ်ပြောကြားခဲ့တဲ့
တိုက်ပွဲအတွင်းမှာအသက်ပေးသွားကြတဲ့စစ်သည်တော်တွေရဲ့ဆွန့်လွတ်မှုနဲ့နှိုင်းစားလိုက်ရင်အသက်ရှင်နေထိုင်နေကြသူတွေရဲ့တရေကောင်းစိတ်ဓာတ်ဆိုတာဟာဘာမှမပြောပါတော့ပါဘူးဆိုတဲ့စကားကိုပြန်ပြောင်းသတိရစေပါတယ်။အမေရိကန်ရဲ့အောက်မေ့ဝယ်နေ့ဖြစ်တဲ့မေလ30ရက်တနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုတဝက်မှာတိုက်ပွဲဝင်စစ်သည်တော်တွေရဲ့ဂုံပုတ်တွေကိုဖော်ကျူးတဲ့မိန့်ခွန်းတွေခိတ္တစွာညှိတက်ဂုံပြူတဲ့အခမ်းအနားတွေကိုကျင်းပကြပါတယ်။နိုင်ငံအဝမ်းမှာရှိတဲ့နိုင်ငံတော်စစ်သင်ကြိုင်းတွေကဂူဘိတ်မန်တွေပေါ်မှာစိုက်ထူထားတဲ့အထိတ်မှတ်အလံတွေဟာလည်းအယောင်ဆုံးပွင့်ဖူးနေတဲ့ဘိန်းပန်းတွေအလားလေးအလားမှတစ်ဖက်ဖက်လှုပ်ခါနေကြတာကိုတွေ့မြင်ကြရမှာဖြစ်သလိုတရက်ကောင်စစ်သည်တွေရဲ့ဂူဘိတ်မန်ရှိရာကိုကြံရစ်သူမိသားစုဝင်တွေကလည်းအမှတ်တရလာရောက်လည်ပတ်ကြည့်ရှုကြပါတယ်။အောက်မေ့ဘွယ်နေ့ဆိုတာဟာအခမ်းအနားကျင်းပရုံတသက်သာမဖြစ်စေဘဲနိုင်ငံလွတ်လပ်ရေးအတွက်အသက်ကိုစည်ခဲကြတဲ့အထိစွန့်လွတ်စွန့်စားခဲ့ကြတဲ့တိုက်ပွဲဝင်တရက်ကောင်အာဇာနည်တွေရဲ့ကျေးဇူးတရားကိုညှိညွန်းဖော်ကျူးခြင်းလည်းဖြစ်ပါတယ်။တချို့ကတိုက်ခိုက်ရင်တည်ဆုံခဲ့ကြသလိုတချို့ကတော့ရှေ့တန်းစစ်မျက်နှာပြင်မှာယောဂဗယဒံကိုခံစားရင်ကြဆုံခဲ့ကြရပါတယ်။နိုင်ငံရချအကျဉ်းဆောင်တွေထဲမှာပျောက်ဆုံးသွားခဲ့ပြီးအမိမြေစီဘယ်တော့မှပြန်မရောက်လာကြတဲ့စစ်သည်တွေလည်းအများပြားရှိခဲ့ပါတယ်။ကြဆုံစစ်သည်အများစုဟာလူငယ်တွေဖြစ်ကြပြီးကိုယ်နိုင်ငံရဲ့စံပြနမူနာကောင်းတွေကိုကာကွယ်ဖို့လွတ်လပ်ရေးကိုကာကွယ်ရင်းညှော်မှန်းချက်ရဲ့အသီးပွင့်တွေကိုသူတို့ကိုယ်တိုင်အပြည့်အဝမခံစားရခင်မှာအသက်ပေးလူသွားခဲ့ကြတာဖြစ်ပါတယ်။အလားတူပါပဲမြောက်အာဖရိကဥရောပပစိဖိတ်ဒေသအာရှနဲ့အရှေ့အလယ်ပိုင်းဒေသတွေမှာလည်းထောင်ပေါင်းများစွာသောစစ်သည်တွေဟာတခြားသူတွေလွတ်မြောက်ရေးအတွက်တိုက်ပွဲဝင်ရင်းအသက်ပေးလူသွားခဲ့ကြပါတယ်။အောက်မေ့ဘွယ်နေ့ဟာစစ်ပွဲတပွဲချင်းကိုဂုံပြူတာမျိုးမဟုတ်ပါဘူး။အောက်မေ့ဘွယ်ဆိုတဲ့အဓိပ္ပာယ်ဟာတရဲကောင်းစံတဲ့အခိုက်တန့်များစွာကိုရည်ညွှန်းဖော်ပြတာသာဖြစ်ပါတယ်။ဒါရင်မကအောက်မေ့ဘွယ်နေ့ဆိုတာဟာလက်ရှိတာဝန်ထမ်းဆောင်နေကြတဲ့စစ်သည်တော်တွေနဲ့တကွတိုင်းပြည်လွတ်လပ်ရေးအတွက်တိုက်ပွဲဝင်ရင်းအသက်ကိုပေးလူသွားကြတဲ့စစ်သည်တော်တွေရဲ့စွန့်လွတ်စွန့်စားမှုတွေဟာဘယ်တော့မှအချီးနှီးမဖြစ်ခဲ့ကြောင်းနိုင်ငံတော်ကနေပြီးအလေးအနက်ထားအတိအမှတ်ပြုပေးတာလည်းဖြစ်ပါတယ်ရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဝေါ်မဟုတ်ကြောင်းတောတာရှင်များကိုထပ်မံပြီးတော့အသိပေးပါရစေခင်ဗျာ။VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့မနေ့ဖက်ထုတ်လွှင့်ချက်ဒီမကြခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ
်။အီရတ်နိုင်ငံဖလူဂျာမြို့ကို IS စစ်သွေးကြောတွေလက်ကနေပြန်သိမ်းနိုင်ဖို့စစ်စရေးတစ်ခုကိုအီရတ်လုံခြုံရေးတပ်ဖွဲ့တွေကဒင်းလင်းနာရီနေုံကစတင်လိုက်ပြီးတော့စစ်သွေးကြောတွေအခိုင်မာခြေကုပ်ယူထားတဲ့နေရာကိုဘက်ပေါင်းစုံကနေပြီးတော့အပြင်းထန်တိုက်ခိုက်ခဲ့တယ်လို့စစ်တပ်ခေါင်းဆောင်တွေကပြောပါတယ်။အီရတ်အထူးတပ်ဖွဲ့တွေနဲ့အထူးစစ်စင်ရေးတပ်တွေဟာမြို့ရဲကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးပြန်လည်သိမ်းပိုက်ရှင်းလင်းနိုင်ခဲ့တဲ့နေရာတွေကိုအီရတ်ရဲတပ်ဖွဲ့စစ်တပ်နဲ့ပြည်သူ့စစ်အဖွဲ့တွေရဲ့လက်ကိုလွှဲပေးခဲ့တယ်လို့အီရတ်အထူးတပ်ဖွဲ့ဝင်တယောက်က VOA ကိုပြောပြပါတယ်။အီတလီနိုင်ငံဘက်ကိုရာဘာလီတစ်စင်းနဲ့သွားဖို့စ조사ရင်းနဲ့ရေထဲမှာမျောနေတဲ့ရွှေပြောင်းလာသူ29ယောက်ကိုဂရိနိုင်ငံအနောက်ဘက် Lefkada ကျွန်းကမ်းလွန်မှာဒီဂရိကမ်းရိုးတန်းဆောက်တပ်တွေကကယ်တင်ခဲ့ပါတယ်။တခြားဥရောပနိုင်ငံတွေနဲ့ထိစပ်နေတဲ့နယ်စပ်ကုန်းလမ်းတွေကိုဂရိအစိုးရကမတ်လမှာပိတ်ခဲ့ပြီးကြတဲ့ကဆိုရင်ဂရိနိုင်ငံကနေပြီးတော့အီတလီကိုရေချောင်းကနေသွားဖို့တနေ့နဲ့ငွေနေတွေက조사သူတွေကိုပထမဆုံးကယ်တင်ခဲ့ရတာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။American ကြာဆုံးစစ်သည်တွေကိုဂုဏ်ပြုတဲ့ Memorial Day အောက်မေ့ဝင်နေ့မှာကြာဆုံးစစ်သည်တွေရဲ့မိသားစုတွေကို American တွေကဝိုင်းဝန်းကူညီဖိတ်မကြဖို့အတွက်သမ္မတ Barack Obama ကပြောကြားလိုက်ပါတယ် American စစ်မှုထမ်းအရေးအတွက်ဟာ American လူဦးရေရဲ့တိရခိုင်နှုံးတော်မှမရှိတဲ့အတွက် American စစ်တပ်မှစစ်မှုထမ်းနေသူတွေကိုလုံးဝမသိတဲ့သူ American အများအပြားရှိနေတယ်ဆိုတာကိုလည်းအောက်မေ့ဝင်နေ့အခမ်းအနားမှာလွမ်းသူပန်းငွေချပြီးတဲ့နောက်ပြောကြားတဲ့မင်းကွန်းထဲမှာသမ္မတပြောကြားခဲ့ပါတယ်ရှင်
ဒါတော့နိုင်ငံတကာသတင်းကျင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာသွားခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကုဇော်ဝင်းလိုင်ဖြစ်ပြီးတော့အတန်မင်းဆိုင်ရာအင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ်။ VOA American အတန်ရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လင့်ပေးတဲ့တနာ ይዛ အစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိပြန်လည်ထုတ်လင့်ပေးတော့မှာဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။တော်တာရှင်များအားလုံးရွှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်စမိုးပါခင်ဗျာ။
This program has come to you from the Voice of America, Washington.